Welcome to the Voice of America in Burmese.
Mingla nanakhe ma khnya UA American tan myama bai si sin ga 2018 khu ni October la 26 ye taok ja ni mele khin si sin ni go American pi daw su myo ro Washington DC ga ni dai yai thau lin pe ni ba bi line do meter 24 40 50 tit do ga ni phan yu na sin nai ya da lo VOA ye Facebook sa min na phit de VOA Burmese news ma le a chain ne dwe ni thau lin pe ni ba le khnya no samu yo khan kimna khan si sin ni go ta won yu tin set pe ma ba
mingla mne khan ma khan ya ti ni mne phat thadun ni go dokhin myu tet ne chano chot chot tin pyo pya ma ba american ga tin sha thu ri si pai lon boun ni po tu go paw thau nai me lu su ngan sit sei thu ri ga akai ma pyo ba de yakai yee go lu nyu yee kaung si ma tin pya pyo su su nei ja de paw ti yu nai ngan ga wi ban pyo su ba de a chain ni ri beijing lon chu mu ma shi de be ne bangladesh ga dukha de ri pyan bu ma twon tin bu lu du khwin yee asean lut do a mat mya khwe ga pyo ba de di thadun ni ne du tacha sei win sa bwe thait tan thadun ni bu le ti ya ba ma khan ya
Okay, come on, yeah. Hey, look, didn't it? Tinya be Nasin Yam, Rinori de Masuino, Japan, when you took Shinzu Abiha, we jammy will put out on GP, Yoshi Nidi Pipare.
Specifically, we've expressed concern about the increased security challenges that accompany growing stockpiles.
Our keys and drinking and gone on the address of Muma Yipara, Pitta Jo, Joe Ning and I, when you tonight, you so when she do up your sort of Pipare, then I would decide to come up here so Nasin Yabame, and I've been shinning my chin babu shide, Inoshinisha Ning, I yuk up with Tangin. The name Marie, look gentlemen, the ပြန်ပြူးနေတဲ့ပြဿနာတွေကြီးထွားလာနေတယ်ဆိုတဲ့အကြောင်းသတင်းလောကငွေလွဲသုံးစားလုပ်မှုနဲ့ဆွဆွဲခံထားရတဲ့မလေးရှားဝန်ကြီးချုပ်ဟောင်နာဂျစ်ရာဇာကတူမှာအပြစ်ရှိတဲ့အကြောင်းတရားရုံးတော်မှာလျှောက်လွှမ်းလျှောက်ထားခဲ့တယ်ဆိုတဲ့အကြောင်းပါဝင်စစ်ဝင်စားစရာသတင်းလောတွေကိုနားဆင်ရမှာဖြစ်တယ်လို့ပတ်စင်ကဏ္ဍတွေကိုလည်းထုတ်လင်းပေးမှာပါအခုချိန်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင
ဝင်တွေနဲ့သမ္မတဒေါ်နယ်ထရန့်ကိုဝေဖန်ပြောဆိုသူတွေစီပိုက်လုံးပုံးတွေပို့တဲ့သူဘယ်သူဆိုတာမကြာခင်မှာဖော်ထုတ်နိုင်မယ်လို့ယုံကြည်တဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်။လက်တွေကိုလည်းအပြင်းထန်ရှာဖွေနေကြပါတယ်။နယူးယောက်မြို့ရဲကော်မရှင်နာမင်းကြီး James O'Neill ကဒီလောက်ရကျူးလွန်သူတယောက်ဒါမှမဟုတ်အများကိုကျွန်တော်တို့ဖော်ထုတ်ဖမ်းဆီးပါမယ်လို့ကြာသပတေးနေ့တဲ့ပိုင်းကသတင်းတောက်တွေကိုပြောပါတယ်။အခုချိန်ထိဖော်ထုတ်တားဆီးလိုက်နိုင်တဲ့များဖောက်ခွဲပစ္စည်းလို့တန်ရရှိတဲ့အထုတွေအားလုံးကို Virginia ပြည်နယ် Quantico မြို့American Marine Tuscan က FBI တပ်ခွဲကောင်ကိုပို့လိုက်ပြီးလို့ရဲမင်းကြီး O'Neill ကပြောပါတယ်။ဒီလိုလုံးရမျိုးဖြစ်လာတာဟာ American နိုင်ငံမှာဒေါသတင့်တဲ့နိုင်ငံရေးဝန်ကြီးမျိုးရှိနေတာကြောင့်ဖြစ်တယ်လို့သုံးသပ်ပြောဆိုကြပါတယ်။အဲလိုဝန်ကြီးမျိုးရှိလာတာဟာသတင်းမီဒီယာတွေကြောင့်ဖြစ်တယ်လို့သမ္မတ Trump ကဖြစ်တင်ပြောဆိုပါတယ်။တန်တရားဖြစ်ပွဲအထုတ်တွေကိုလိမ့်မှုထားသူတွေထဲမှာသမ္မတဟောင်း Barack Obama, ဒုတိယသမ္မတဟောင်း Joe Biden, နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton, ရှေ့နေဂျိုဟောင်း Eric Holder, Democratic All Order အမတ်နှစ်ဦး, CIA ညွန်ကြားရေးမှူးဟောင်း John Brennan,နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူအိုမိုနဲ့ဟောလိဝုဒ်ရုပ်ရှင်မင်းသားကြီးရောဘတ်ဒနီရိုတို့ပါဝင်ပါတယ်။သူတို့အားလုံးဟာသမ္မတထရမ့်ကိုဝေဖန်ပြောဆိုထားသူတွေကြီးဖြစ်ကြပါတယ်
။တူရကီနိုင်ငံအစ္စတန်ဘူလ်ကဆော်ရီကောင်စီရုံးမှာဆော်ရီသတင်းတောက်ဂျမယ်ခါရှိုဂျီအသက်ခံရတဲ့နဲ့ပတ်သက်ပြီးဆော်ရီဘီယန်ဆယ်မန်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကြက်တပရင်းနီကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့ဆော်ရီအစိုးရသတင်းဌာနကပြောပါတယ်။ဒီသတင်းတောက်အသက်ခံရမှုမှာတာဝန်ရှိသူအလုံးကိုထိုက်တဲ့နဲ့ပြစ်ဒဏ်ရစေဖို့အတွက် sorry အစိုးရကလှုပ်ဆောင်မှာဖြစ်ကြောင်းဘရင်ဆယ်မန်ကရုရှားသမ္မတကိုဂရိပေးခဲ့တယ်လို့ပြောပါတယ်။ sorry အာနာရှင်အင်းရှိမင်းသားမိုဟာမက်ဘင်ဆယ်မန်ကိုဝေဖန်တဲ့စာရင်း Washington Post မှာရေးသားနေတဲ့ sorry သတင်းတောက်ခါရှိုဂျီအသက်ခံရမှုနဲ့ပတ်သက်ပြီးကမ္ဘာတဝန်းကအမျက်ဒေါသတွေထွက်ခဲ့ကြပြီး sorry အာရေဗျကိုဝေဖန်ပြစ်တင်ခဲ့ကြတာဖြစ်ပါတယ်။ကာရှိုဂျီအမှုနဲ့ပတ်သက်ပြီးအခြေအနေတွေကို sorry ဘီယန်ဆယ်မန်နဲ့ရုရှားသမ္မတပူတင်တို့တယ်လီဖုန်းနဲ့ဆက်သွယ်ခြင်းမှာပြောကြားခဲ့ကြောင်းရုရှားအစိုးရချက်တပရင်းနဲ့ကြေညာချက်မှာဖော်ပြပါတယ်။ခေါင်းဆောင်နှုတ်က serious ဆိုင်ရာအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့စွန့်အင်ကဏ္ဍမှာ sorry အာရေဗျနဲ့ရုရှားတို့ကြားအပြန်အလှန်ပူးပေါင်းဆောင်ရည်ဆိုင်ရာတွေကိုဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။ sorry ဘီယန်ကရုရှားသမ္မတဗလာဒီမီယာပူတင်ကို sorry အာရေဗျနိုင်ငံကိုလာရောက်လဲပတ်ဖို့အတွက်ဖိတ်ခေါ်ခဲ့ကြောင်းနဲ့ရုရှားအစိုးရကြေညာချက်မှာဖော်ပြထားပါတယ်။
အမေရိကန်တောင်ဘက်နယ်စပ်ကိုတပ်ဖွဲ့ရဘောများစွာဆစ်လွတ်ဖို့ပန်ဒဂွန်ဌာနချုပ်ကစဉ်းစားနေပါတယ်။ဗဟိုအမေရိကန်နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူလူဒန်းကြီးအမေရိကန်နိုင်ငံတွေကိုဝင်မလာနိုင်အောင်တားဆီးဖို့စစ်တပ်ကိုတုံ့ပြန်သုံးမယ်လို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောပြီးတဲ့နောက်ပန်ဒဂွန်ကတပ်ဖွဲ့လွှတ်ရေးကိစ္စစဉ်းစားလာတာဖြစ်ပါတယ်။နယ်စပ်လူမျိုးရေးတပ်ဖွဲ့တွေကိုအထောက်အကူပြုဖို့အတွက်တပ်ဖွဲ့တွေလှုပ်ပေးဖို့အမိမြေလူမျိုးရေးဌာနရဲ့ပန်ကြားချက်ကိုပန်ဒဂွန်စစ်ဌာနချုပ်ကလက်ခံရရှိထားတယ်လို့အမေရိကန်တာဝန်ရှိသူတူက VOE ကိုအတည်ပြုပြောဆိုပါတယ်။တဖွဲ့ဝင်ရှိတဲ့ဘယ်လောက်ဆိုတော့ပန်ကြားချက်ထဲမှာမပါဘူးလို့အမြင်ဖော်တဲ့အဲ့ဒီတာဝန်ရှိသူကပြောပါတယ်။ ဘာကြောင့်လဲဆိုတော့လိုအပ်တဲ့လုပ်ငန်းကိုအထောက်အကူပြုနိုင်ဖို့လူအရေအတွက်ဘယ်လောက်လိုတယ်ဆိုတဲ့အပေါ်မှာအခြေခံပြီးတပ်ဖွဲ့ဝင်ဘယ်လောက်လွတ်မယ်ဆိုတာကိုပန်တဂွန်ကဆုံးဖြတ်တာကြောင့်လို့ပြောပါတယ်။အဲ့ဒီနိုင်ငံတောင်ဘက်နယ်စပ်ကိုနိုင်ငံတော်ကာကွယ်ရေးအရင်တပ်ဖွဲ့ဝင်2000ကျော်လွှတ်ထားပြီးပါပြီ။အမေရိကန်နဲ့အနီးဆုံးနယ်စပ်ကနေမိုင်း1000ဒီပါအကွာမှာရောက်နေတဲ့ရွှေပြောင်းဝင်ရောက်သူလူဒန်းကြီးနဲ့ပတ်သက်လို့သမ္မတထရမ်ကနိုင်ငံအရေးပေါ်အခြေအနေတစ်ခုအဖြစ်ပြောဆိုပါတယ်။
ရုရှားနိုင်ငံကကမ္ဘာမှာဘယ်နေရာမှမရှိနိုင်တဲ့လက်နက်တွေကိုတီထွင်ဖန်တီးမှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတကရုရှားနဲ့ချုပ်ဆိုထားတဲ့တာလတ်ပြည်နျူကလ িয়ার လက်နက်စာချုပ်ကနေနှုတ်ထွက်ဖို့အတွက်ဆုံးဖြတ်ခဲ့ပြီးမကြာခင်မှာပဲအခုလိုပြောကြားလိုက်တာပါ။ကျတဲ့ပရင်းကစစ်ဖက်နဲ့ရဲဘက်ထိတ်တန့်အရာရှိတွေနဲ့စီဝေးမှာသမ္မတပူတင်ကရုရှားအနေနဲ့ဘယ်သူ့ကိုမှချိမ့်ချောက်တာမျိုးလုပ်မှာမဟုတ်တယ်လို့နိုင်ငံတကာလုံခြုံရေးနဲ့လက်နက်ထိန်းချုပ်ရေးဆိုင်ရာနဲ့ပတ်သက်ပြီးရုရှားဘက်ကစောင့်ထိုင်ရမယ့်တာဝန်ဝတ္တရားတွေကိုခိုင်ခိုင်မာမာစုပ်ကိုင်ထားမှာဖြစ်ကြောင်းပြောကြားခဲ့တာပါ။ကြုံလာရနိုင်တဲ့ချိမ့်ချောက်မှုတွေရဲ့ရန်ကနေကောက်ကွယ်ဖို့အတွက်ရုရှားရဲ့လက်ရှိလက်နက်တွေခင့်မိလာအောင်လုပ်မယ်လို့လည်းပြောပါတယ်။စီးခင်နောက်ပိုင်းနေတိုးစစ်မဟာမိတ်ဖွဲ့အကြီးဆုံးစီးလက်ကျင်မှုဖြစ်တဲ့နေတိုးမဟာမိတ်တပ်သား9500ပါဝင်တဲ့စီးလက်ကျင်မှုကိုနော်ဝေးမှာစတင်ကျင်းပခဲ့ခြင်းနဲ့တရက်ထဲမှာပဲရုရှားသမ္မတကအခုလိုပြောတာပါရုရှားနဲ့ဥရောပနိုင်ငံတွေကြားနေဆက်ဒေသတွေမှာရုရှားကစစ်တပ်တွေတိုးမြင့်ချထားခဲ့ခြင်းကစပြီးနေဆက်ချင်းထိစပ်နေတဲ့နိုင်ငံတွေနဲ့ရုရှားတို့ကြားဆက်ဆံရေးတင်းမာလာစေတာဖြစ်ပြီးဒီနိုင်ငံတွေကသူတို့စီမှာရုရှားကယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေမှာလို့ဝင်ရောက်ကျူးကျော်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဒီ위ကနေတောက်ကြမနေ့ဖက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရိုဟင်ဂျာကြတဲ့နဲ့ပတ်သက်ပြီးနိုင်ငံတော်ရဲ့ပြောဆိုလူဆောင်ချက်တွေဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနှိမ့်တိုင်းဆောင်ရွက်မှုတွေကိုအထောက်အကူပြုတဲ့နီလန်းမျိုးနဲ့သာဖြစ်တဲ့နယ်လို့တရုတ်နိုင်ငံကြားဌာနပြောခွင့်ရကပြောပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှဒီကိစ္စဆွေးနွေးတဲ့အပေါ်ဝေဖန်လိုက်ပါတယ်
။中方一贯主张国际社会在诺开邦问题上呢应该发挥建设性的作用。
ရိုဟင်ဂျာကိစ္စမှာနိုင်ငံတကာအတိုင်းအဝန်းအနေနဲ့အပြုသဘောဆောင်တဲ့အခန့်ကဏ္ဍကနေပါဝင်တင်ပြီးဒီလိုနီလန်းနဲ့လှုပ်ဆောင်ချက်အားလုံးဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အကြားဆွေးနွေးညှိနှိုင်းတာနဲ့ပူးပေါင်းဆောင်ရွက်တာကိုအထောက်အကူဖြစ်စေတဲ့နဲ့ဆိုတာဒီဥနိုင်ငံကအမြဲပြောလာတာပါဒါအပြင်လူခွင့်ရေးကိစ္စတွေကိုလူမျိုးရေးကောင်စီမှဆွေးနွေးတာမတင်လျော်ပါဘူးလူခွင့်ရေးဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ကလူမျိုးရေးကောင်စီကိုတင်ပြတာဟာလေလူမျိုးရေးကောင်စီရဲ့လှုပ်ထုံးလှုပ်နှီးနဲ့မကိုက်ညီပါဘူးဒါဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားဆက်ဆက်ပြောဆိုတဲ့လုပ်ငန်းစဉ်ကိုအနှောက်အယှက်ဖြစ်စေပြီးဒီကိစ္စပေါ်တင့်လျော်တဲ့ဖြည့်ဆည်းမှုတစ်ခုရာရေးလုပ်ငန်းစဉ်ကိုထိခိုက်စေပါတယ်ဒီကိစ္စပေါ်မှာလူမျိုးရေးကောင်စီဖော်ဝင်နိုင်ငံတွေအားလုံးသဘောတူညီမှုရတဲ့အခြေအနေအခုထိမရောက်သေးပါဘူးလို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးဟွာချွန်ရင်းကကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရ ेंजर ဒုက္ခသည်တွေဌာနပြန်လည်အစီအစဉ်မှာအထောက်အကူပေးနိုင်ဖို့အတွက်အာဆီယံနိုင်ငံကြီးဝန်ကြီးတွေမြန်မာနိုင်ငံတဲ့နိုဝင်ဘာလမှာတွားရောက်ဆွေးနွေးမယ်လို့အာဆီယံအဖွဲ့ပြောကြားချက်နဲ့ပတ်သက်ပြီးဒုက္ခသည်တွေကိုဌာနပြန်ပြီးပို့ဖို့အတွက်အချိန်မတန်သေးတာကြောင့်စိုးရင်ပူပန်ကြောင်းလူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကပြောကြားလိုက်ပါတယ်။ APHR ဥက္ကဋ္ဌဖြစ်တဲ့မလေးရှားမှာ Charles San Diego ကကြက်တပရင်းနေမှာပြောကြားလိုက်တာဖြစ်ပြီး Ranger အတိုင်းဝိုင်းဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖိနှိပ်မှုတွေခွဲခြားဆက်ဆံမှုတွေဆယ်စုနှစ်နဲ့ချီခံစားလာရကြောင်းနဲ့အခုသူတို့တွေနေရရင်ဂုံတိတ်ခါရှိရှိပြန်နိုင်မဲ့အခြေအနေမရှိသေးတာသိတာနေတယ်လို့ပြောပါတယ်။
မြန်မာနဲ့အိန္ဒိယနိုင်ငံတို့ကြားကုန်းတွင်းနေဆက်ကိုဖြတ်ပြီးအပြန်လန်သွားလာခွင့်ဆိုင်ရာသဘောတူညီချက်တရက်ကိုအခုလရှိနေမှာလက်မှတ်ရထိုးပြီးကြတဲ့ကဆိုရင်အိန္ဒိယနိုင်ငံပကြားမှာစေတောကူတဲ့မြန်မာနိုင်ငံသားအရေးအတွက်ပူများလာတယ်လို့အိန္ဒိယ The Hindu Business Line online သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။စကိုင်းတိုင်းတမူးမြို့နယ်နေဆက်အိန္ဒိယပကြားမိုရီမြို့ကနေတဆင့် Imphal မြို့ကရှီဂျားစေယုံထိအသွားပြီးနှလုံးခွဲစိတ်ကုသတာကြောက်ကပ်အသည်းနဲ့မျက်ကြည်လွှာအစာထိုးကုသသူလူနာအယောက်20အပါဝင်မြန်မာနိုင်ငံသားလူနာ130နီးပါးစေတောကူကြတယ်လို့သတင်းကဆိုပါတယ်။အော်တိုဘာလ18ရက်နေ့ထိဆိုရင်မနီပူပြည်နယ်ကိုဝင်ရောက်တဲ့မြန်မာနိုင်ငံသားအရေအတွက်ခန့်မှန်းကြေ925ရောက်ရှိပြီးအများစုဟာဆေးကုသခွင့်ဗီဇာနဲ့လာကြတာလို့အိန္ဒိယနယ်စပ်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းမနီပူပြည်နယ်ဟာအိန္ဒိယအရှေ့မြောက်ပိုင်းမှာလက်နက်ကင်ပုံကန်တဲ့အဖွဲ့အများပြားရှိတဲ့ဒေသဖြစ်တာကြောင့်မိုရီနဲ့အင်ဖာကြားမှာနယ်စပ်စစ်ဆေးရေးဂိတ်၃ခုထဲမှနေချထားပြီးဝင်ရောက်လာသူတွေကိုအိန္ဒိယလူမျိုးရေးတပ်ဖွဲ့တွေကတင်းတင်းကြပ်ကြပ်ရှာဖွေစစ်ဆေးတာတွေလုပ်ပါတယ်။အဲ့ဒီဂိတ်တွေမှာရှာဖွေစစ်ဆေးတဲ့အစစ်မြင့်ပစ္စည်းကိရိယာတွေမရှိတာကြောင့်အများဆုံး၃နယ်နီးကခန္ဓာကိုယ်ကိုလက်နက်ရှာဖွေတဲ့နီးပါးအဲ့ဒီနေရာမှာအိန္ဒိယလူမျိုးရေးတပ်ဖွဲ့ဝင်တွေဟာမ မြန်မာနိုင်ငံကဧည့်သည်တွေကိုမဖွဲ့မညာပြုမှုဆက်ဆံတယ်လို့မြန်မာဘက်ကဆွဆွဲပြောဆိုထားတာရှိပါတယ
်။အစိုးရအနေနဲ့လိင်လူချစ်သူတွေနဲ့သူတို့ရဲ့အတိုင်းဝန်းကိုအကာအကွယ်ပေးတဲ့မူဝါဒတွေနဲ့ဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းချဖို့အတွက်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Victor Madrigal Bonnoska 83 ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတိုက်တွန်းလိုက်ပါတယ်။အထွေထွေညီလာခံရဲ့လူခွင့်ရေးဆိုင်ရာကော်မတီကိုအစဉ်ခံစားတင်သွင်းချိန်မှာအခုလိုပြောကြားခဲ့တာဖြစ်ပြီးနိုင်ငံတွင်းနေတဲ့လိင်လူချစ်သူတွေပေါ်မှာခွဲခြားဆက်ဆံမှုတွေပပျောက်စေဖို့အတွက်ဆေးပညာဆိုင်ရာအခြေအနေရဲ့လိင်ခွဲခြားသတ်မှတ်မှုပုံစံတွေတတ်မှတ်ဖို့ပါတိုက်တွန်းခဲ့ပါတယ်။လိင်လူချစ်သူတွေဟာအကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေခံစားနေကြရမှာမို့သူတို့ကိုအကာအကွယ်ပေးဖို့အတွက်လိုအပ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကချက်တပရီနေမှာသတင်းတောက်တွေကိုပြောပါတယ်။လင်းကပြောင်းထားသူတွေအရေးကိုအထူးကိုယ်စားလှယ်ကဦးစားပေးဆွေးနွေးခဲ့တာဖြစ်ပြီးသူတို့တွေဟာမွေးစင်ကတတ်မှတ်ချက်နဲ့ကွဲပြားနေတာမို့တရားဥပဒေအရပြောင်းလဲတတ်မှတ်ခွင့်မရတာမို့အခက်အခဲတွေကြုံနေကြရတယ်လို့ပြောပါတယ
်။မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတက်ဆက်တော်မှာမို့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ကြပါမယ်။တရုတ်နိုင်ငံဟာဂျပန်ရဲ့အကြီးဆုံးကုန်သွယ်ပေးနိုင်ငံဖြစ်ပြီးတော့တရုတ်သမ္မတရှီချင်းဖင်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဟာနိုင်ငံတကာအခမ်းအနားတွေရဲ့ပြင်ပမှာတရားတွေ့ဆုံတာတွေရှိခဲ့ပေမဲ့နှစ်ဦးတည်းထိပ်သီးဆွေးနွေးပွဲကျင်းပဖို့ဂျပန်ဝန်ကြီးချုပ်အနေနဲ့တရုတ်နိုင်ငံကိုတခါမှသွားခဲ့ဘူးချင်းမရှိသေးပါဘူး။ဂျပန်တရုတ်ညဉ့်ညံရည်နဲ့ချစ်ကြည်ရေးစာချုပ်လက်မှတ်ရေးထိုးတဲ့နှစ်40ပြည့်အခမ်းအနားကိုတက်ရောက်ဖို့အတွက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာဘေကျင်းမြို့ကိုဂျာတာရင်းနေမှာရောက်ရှိသွားတဲ့အချိန်မှာတော့ဒီအခြေအနေတွေပြောင်းလဲသွားခဲ့ပါတယ်။အပြည့်စုံကိုကိုဇော်ဝင်းနိုင်တင်ပြထားတာကိုနားဆင်ပါခင်ဗျာ
။လွန်ခဲ့တဲ့6နှစ်ကဝန်ကြီးချုပ်ရာဒူးကိုလက်ခံရယူပြီးတဲ့နောက်ဒါဟာမစ္စတာအာဘေအနေနဲ့တရုတ်နိုင်ငံကိုပထမဆုံးအကြိမ်တက်ရောက်ခြင်းဖြစ်ပါတယ်။ခေါင်းဆောင်နှုတ်ဦးတွေ့ဆုံကြတဲ့အခါအရှိတရုတ်ပင်လယ်ပြင်လုံခြုံရေးကိစ္စနဲ့မြောက်ကိုရီးယားအရေးတွေပါဝင်မှာဖြစ်ပေမဲ့ဝန်ကြီးချုပ်အာဘေရဲ့တောင်းရကြခီးစဉ်အတွင်းအဓိကထားဆွေးနွေးမဲ့ကိစ္စဟာစီးပွားရေးပဲဖြစ်ပါတယ်။ဝန်ကြီးချုပ်အာဘေဟာဂျာတာပရင်းနေကတရုတ်ဝန်ကြီးချုပ်လီခေချန်နဲ့တွေ့ဆုံဆွေးနွေးပြီးဂျပန်တရုတ်ငြိမ်းချမ်းရေးနဲ့ချစ်ကြည်စာချုပ်လက်မှတ်ရေးထိုးတဲ့နှစ်40ပြည့်အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။တောက်ကြနေမှာတော့သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှာဖြစ်တာကြောင့်ဒါဟာ2012ခုနှစ်နောက်ပိုင်းတရုတ်နဲ့ဂျပန်ကြားပထမဆုံးအကြိမ်ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲဖြစ်ပါတယ်။ဒီ၃ရက်ကြာထိပ်သီးဆွေးနွေးပွဲကနေအနာဂတ်ဆွေးနွေးပွဲအတွက်အခြေခံလုပ်ငန်းစဉ်တွေချမှတ်နိုင်ပြီးသမရရှိလဲဂျပန်နိုင်ငံကိုတွားရောက်လက်ပတ်ရေးအတွက်ဖြစ်လာနိုင်ခြေရှိတယ်လို့အဆိုအရအရာရှိတွေနဲ့သူတေတီတွေကခန့်မှန်းပြောဆိုနေကြပါတယ်။သူတရုတ်နိုင်ငံကိုမထွက်ခွာခင်တရက်အလိုဗုဒ္ဓဟူးနေ့ကလွတ်တော်မှာအဆိုရမူဝါဒရေးရာနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုပြောဆိုတာမှာလဲတန်တမာရေးနဲ့ဆိုင်တဲ့အပြန်အလှန်ဆောင်ရွက်မှုတွေကိုမဆုံးမနစ်စ조사တော့မှာဖြစ်တယ်လို့နိုင်ငံဆက်ဆံရေးမှာလဲစီးပွားရေးပူးပေါင်းဆောင်ရွက်မှုကနေအာဂဇာဘက်မှာပူပေါင်းဆောင်ရွက်တာတွေအထိအလွာဆုံးမှာပူပေါင်းဆောင်ရွက်နိုင်ဖို့ကြိုးစားသွားမယ်အကြောင်းဝန်ကြီးချုပ်အာဘေကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချုံရင်ကတော့ဒီဆီယိုဘက်ဟာအရေးပါကြောင်းနဲ့နှစ်နိုင်ငံအကြဆက်ဆံရေးအသစ်ကိုဖန်တီးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်။ women 希望双方呢能够在这样的重要的时间节点能够请前起后能够再次的
ကျမတို့ဟာမိတ်ဆွေနိုင်ငံတွေဖြစ်တယ်တိုင်ဘက်နိုင်ငံတွေမဟုတ်ဘူးပြီးတော့ကျမတို့ချင်းချင်းကြားအပြန်အလှန်နားလည်မှုရှိတယ်ဆိုတာကိုအတိပြုပြီးစိန်ခေါ်မှုတွေအစားပေါ်ထွက်လာမယ့်အခွင့်အရေးတွေကိုအသုံးချကြရမှာပါဒါကြောင့်ကျမတို့ရဲ့ဆက်ဆံရေးကိုဒီထက်ပိုမိုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နိုင်ပါမယ်တစ်ချိန်တည်းမှာပဲနှစ်ဦးနှစ်ဖက်အကျိုးရှိစေမယ့်ကဏ္ဍစုံမှာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လှုပ်ဆောင်သွားကြမှာပါ
အရှိတရုတ်ပင်လယ်ပြင်အတွင်းဂျပန်တို့ကဆန်ကာကုလို့ခေါ်ပြီးတရုတ်တို့ကဓာတ်ယူလို့ခေါ်တဲ့ကျွန်းပိုင်ဆိုင်မှုနဲ့ပတ်သက်လို့ဝန်ကြီးချုပ်အာဘေနဲ့သမ္မတရှီတို့အကြားသဘောထားကွဲပြားစွာရည်တည်ကြဖို့သဘောတူကြလိမ့်မယ်လို့မျှော်လင့်ကြောင်း East West Institute ကအကြီးတန်းသုတေသီ Jonathan Berkshire Miller ကပြောပါတယ်တိုကျိုမြို့အခြေစိုက်မဟာဗျူဟာလေ့လာရေးဌာနကအကြီးတန်းသုတေသီ Grant Newsham ကလည်းထိပ်သီးဆူအဝဲကနေအရှိတရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုတွေကိစ္စအတွက်တိကျတဲ့ဆုံးဖြတ်ချက်တစ်စုံတစ်ရာထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်တစ်ဖက်မှာလည်းမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုတရုတ်နိုင်ငံဘက်ကလိုက်နာခြင်းမရှိတဲ့ကိစ္စဟာဂျပန်တို့ကစိုးရိမ်စရာဖြစ်နေကြောင်း East West Institute ကအကြီးတန်းသုတေသီ Jonathan Berkshire Miller ကပြောပါတယ
် I think Japan is so focused now also on the US and South Korea and seeing what Trump administration how it's approaching
ဂျပန်ဟာအမေရိကန်နဲ့တောင်ကိုရီးယားဘက်ကိုတိတ်အာရုံစိုက်လွှင်းနေတယ်ပြီးတော့သမ္မတထရမ့်အစိုးရကဒီကိစ္စကိုဘယ်လိုပုံစံနဲ့ချဉ်ကပ်ဆောင်ရွက်နေလဲဆိုတာကိုလည်းအလေးပေးလွန်းနေတယ်လို့ကျွန်တော်ထင်တယ်နောက်ပြီးတော့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုပြန်ရုပ်သိမ်းပြတာနဲ့တချို့ပိတ်ဆို့မှုတွေကိုရှော့ချပေးနေတဲ့ပေါ်ဂျပန်နိုင်ငံဘက်ကစိုးရိမ်မှုတွေရှိနေပုံရတယ်
တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလမတ်စီမံကိန်းလို့ခေါ်ကြတဲ့ One Belt One Road ရှောင်းဝန်းတစ်ခုလမ်းကြောင်းတစ်ခုစီမံကိန်းအပေါ်ဝန်ကြီးချုပ်အာဘေးကဘယ်လိုသဘောထားမှတ်ချက်ပေးမလဲဆိုတာကလည်းစိတ်ဝင်စားစွာစောင့်ကြည့်တဲ့ကိစ္စဖြစ်ကြောင်းမိလာကပြောပါတယ်ခေတ်စ်ပိုလာမစီမံကိန်းအပြင်ဘာနာရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့နှစ်နိုင်ငံအကြားအမေရိကန်ဒေါ်လာ25ဘီလီယံကိုအရင်းကိုအတိုးတစ်မျိုးနဲ့ပေးပြီးအတိုးကိုချင်းငွေတစ်မျိုးနဲ့ပေးတဲ့ currency swap စနစ်အကောင့်ထဲပေါ်ရေးကိစ္စကိုလည်းခေါင်းဆောင်နှစ်ဦးဆွေးနွေးကြဖို့ရှိတယ်လို့တိုကျိုမြို့အခြေစိုက်မဟာဗျူဟာလေ့လာရေးဌာနကအခြေခံသုတေသီ Grab Newsian ကပြောပါတယ်။ဒါပေမဲ့တယောက်နဲ့တယောက်စိတ်ကျေနပ်ယုံလောက်တွဲဆုံလက်ဆွဲနှုတ်ဆက်လိုက်နိုင်တာကလွဲလို့တခြားခိုင်မာတဲ့ဆုံးဖြတ်ချက်တွေချနိုင်လိမ့်မယ်လို့သူ့အနေနဲ့မှမျှော်လင့်ကြောင်း Newsian ကပြောပါတယ်
။ It'll lead to this sort of a superficial sort of shaking hands and this vague sense that they kind of
အပေါ်ရန်သဘောလောက်ပဲလက်ဆွဲနှုတ်ဆက်ပြီးတော့တခုခုကိုသဘောတူခဲ့ကြသလိုလိုနဲ့ဘာမှခိုင်မာတဲ့ရလတ်တစုံတရာမရပဲပြီးဆုံးသွားတဲ့ထိတ်တိဆွေးနွေးပွဲပဲဖြစ်မှာပါ
။ဘာတွေပဲဆွေးနွေးခဲ့ဆွေးနွေးခဲ့ထွက်လာတဲ့အဖြေကတော့ဒေတာရင်းတရုတ်နိုင်ငံတစ်ခုတည်းကကြီးစိုးရေးအတွက်အဓိကအဟံတားဖြစ်နေတဲ့ဂျပန်နိုင်ငံအပေါ်ထားတဲ့တရုတ်တို့ရဲ့ပဋိပက္ခဆန်ပြီးမလိုလားတဲ့သဘောထားဟာပြောင်းလဲသွားမှာမဟုတ်ဘူးလို့ Grand Newsham ကပြောပါတယ်ခင်ဗျာ
။ကိုဇော်ဝန်လိုင်ပြောပြသွားတာဖြစ်ပါတယ်။အခုတော့အင်ဒိုနီးရှားနိုင်ငံဘက်ကအခြေအနေကိုကြည့်အောင်ပါအင်ဒိုနီးရှားနိုင်ငံမှာ2019ခုနှစ်ကျရင်ကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲမှာတိုင်ငင်တည်င်းတူတည်င်းမှာလောက်ကျန်တည်င်းတွေဖြန့်ပြူးတဲ့ပြဿနာတွေကြီးထွားလာနေပါတယ်။တည်င်းမီဒီယာသမားတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကဒီအခြေအနေကိုစူးစမ်းပြီးတော့တိုက်ဖြစ်နေကြပေမဲ့လည်းထိရောက်ပါမလားဆိုတာကိုမေးခွန်းထုတ်နေကြပါတယ်။ဂျကာတာကနေ Max Weldon ပြောပြထားတဲ့တည်င်းလောကကိုကိုကျော်ကျော်သိန်းပြောပြပါလိမ့်မယ်ခင်ဗျာ
။ကမ္ဘာမှာတတိယလူဦးရေအများဆုံးဒီမိုကရေစီနိုင်ငံဖြစ်ပြီးလူဦးရေအများစုကအသက်ငယ်ရွယ်ပြီးတော့မိုဘိုင်းဖုန်းတွေကိုအဓိကသုံးစွဲကြသူတွေဖြစ်နေတဲ့အပြင်ဒီဂျစ်တယ်နည်းပညာပိုင်းအသိဗဟုသုတနိုင်ပါကြတဲ့အင်ဒိုနီးရှားနိုင်ငံဟာလောက်ကျန်သတင်းတွေနဲ့သတင်းလူတွေပြန့်နှံ့ဖို့တိတ်လွယ်ကူတဲ့အခြေအနေမှာရောက်နေတာပါသတင်းလူတွေကိုတိုက်ဖြတ်ဖို့အစိုးရနဲ့သတင်းမီဒီယာတွေကကြိုးစားကြပေမဲ့လောက်ကျန်သတင်းအများစုဟာဆိုရှယ်မီဒီယာတွေနဲ့ WhatsApp မိုဘိုင်း application တွေမှာအများဆုံးပြန့်နှံ့နေတာပါဒါကြောင့်2019 AB လမှာလုပ်ဖို့ရှိတဲ့ရွေးကောက်ပွဲတွေမတိုင်ခင်ပြဿနာပိုးပြီးဆိုးရွားလာမှာကိုလူအများကစိုးရိမ်နေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဩစတြေးလျမျိုးသားတက္ကသိုလ်အာရှနဲ့ပစိဖိတ်ရေးရာကောလိပ်ကမီဒီယာဘာသာရပ်ကတိက Ross Tapsell ကအခုလိုတုံ့တက်ပါတယ
်။ Indonesia's media landscape is quite diverse and there is enormous press freedom.
Indonesia နိုင်ငံရဲ့မီဒီယာအနေအထားကအတော်လေးအမျိုးစုံလင်ပြီးဒေတာရင်းတခြားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်တင်းလို့လောက်ခွင့်ကြီးမားပါတယ်ဒါပေမဲ့နိုင်ငံရေးပါတီတွေနဲ့အခြေအဆက်ရှိတဲ့သတင်းမီဒီယာပိုင်ရှင်တွေကအဲ့ဒီအခြေအနေကိုအတုံးချလွှမ်းမိုးပြီးတော့ပါတီဆွဲပါတဲ့နိုင်ငံရေးသတင်းတွေဖြန့်တာပိုတိုးလာနေပါတယ
်အမေရိကန်ကွန်နက်တီကက်ပြည်နယ်ဗဟိုတက္ကသိုလ်က2016ခုနှစ်မှာကောက်ယူတဲ့ကမ္ဘာလုံးဆိုင်ရာစာတမ်းမြောက်မှုနဲ့စာတမ်းမြောက်သူအမှုအကျင့်လေ့လာချက်စစ်တမ်းမှာနိုင်ငံပေါင်း62နိုင်ငံပါဝင်ပြီးအင်ဒိုနီးရှားကိုအဆင့်60သတ်မှတ်ထားပါတယ်အင်ဒိုနီးရှားလူမှုဝန်ဝန်ကြားမှာစာတမ်းမြောက်မှုနှုန်းသိပ်ကိုနှိမ်ကျနေတယ်လို့အင်ဒိုနီးရှားလွတ်လပ်သောသတင်းတော်များမှာမိအဖွဲ့ AGR ရဲ့အတွင်မှုချုပ် Revolusi Riza ကပြောပါတယ
်။ literacy မှာ characters တွေကတော့ trend က
လောက်ကျန်သတင်းတွေကလူထုကိုအကွဲအကွဲအပြားပြားဖြစ်အောင်လှုပ်လိုက်တဲ့ပုံရှိပါတယ်။သတင်းရဲ့တကယ့်အစ်စ်မှန်သဘာဝကိုလူထုနားလည်သဘောပေါက်လာအောင်ပညာပေးဖို့ဟာပိုပိုပြီးတော့အရေးကြီးလောက်ရမယ့်ကိစ္စဖြစ်လာပါတယ်
။ကျောင်းတွေမှာ digital အသိတုဒ္ဒဆိုင်ရာသင်ခန်းစာတွေကိုရှော့ချပစ်ပြီးဘာသာရေးနဲ့အမျိုးသားရေးဝါဒလိလာမှုတွေကိုပိုပြီးဦးစားပေးလာတာဟာစိုးရိမ်စရာဖြစ်တယ်လို့ကတိကဒက်ပဆယ်ကထောက်ပြပါတယ
် Because you do have millions of Indonesians who are only just signing up to the internet via
I don't know so ခုမှ internet ကိုစတင်ကြတဲ့ Indonesia နိုင်ငံသားတန်ပေါင်းများစွာရှိပါတယ်ရေဘူအဖြစ်ဆိုရင်သတင်းအတုအယောင်တွေနဲ့အဓိကရတဲ့အမြင်တွေကိုသူများတွေကိုအလွယ်တကူပဲတဆင့်ပြန်ပြောတတ်သူတွေဟာအသက်ကြီးတဲ့ Indonesia နိုင်ငံသားတွေဖြစ်ကြပါတယ်
ဒီကိစ္စကိုအစိုးရကလည်းအထူးအလေးနဲ့ထားပြီးကြံပြွနေပါတယ်။သတင်းအတုအယောင်တွေအကြောင်းလှုပ်ကြံသတင်းတွေကိုဘယ်လိုနှိမ်နှင်းမယ်ဆိုတဲ့အကြောင်းတွေကို website အသစ် stophoax.id မှာသတင်းပတ်စင်တိုင်းရှင်းလင်းတင်ဆက်သွားမယ်လို့အင်ဒိုနီးရှားဆက်သွယ်ရေးဌာနကစက်တင်ဘာလမှာကြေညာထားပါတယ်။ဒါပေမဲ့လည်းတာဝန်ရှိသူတွေဟာလက်ရှိအကြီးအကဲရဲ့ညွှန်ကြားချက်တွေကိုလိုက်နာဆောင်ရွက်တာကြောင့်ရွေးကောက်ပွဲကျင်းပဖို့ရှိတဲ့အခြေအနေမျိုးမှာအစိုးရကဝင်ရောက်လှုပ်ဆောင်တာရဲ့ထိရောက်မှုကအကန့်အသတ်ရှိတယ်လို့အင်ဒိုနီးရှားလောက်ကျန်ပြောဆိုမှုတိုက်ဖြတ်ရေးအဖွဲ့မာဖင်ဒိုးရဲ့ဥက္ကဋ္ဌအန်နီတာဝါဟစ်ကပြောပါတယ်
Jadi setiap kali ada hoax yang ditangkap oleh pemerintah dan kemudian
itu yang lautan tadi ku ku soya ka mi lai tai ma era ku phun cha lai da da ma mho ehri tadin phyan ne account ku pai pye lai da myu lou lai da ba be ehri ma ndie ka shi ni ba de soya ha di yue kaw pwe ma atai khan rui ku atan taik twa aw lou ni de so pi sin tha de akwat the win twa ba lai me
lautan tadin nu ye andre belaw ji de so da ဆူလာဝီစီကျွန်းအလဲပိုင်းပါလူမြို့မှာမကြသေးခင်ကလှုပ်ခတ်သွားတဲ့ငလျင်နဲ့ဆူနာမီရေလိုင်းဒဏ်ကြုံနေရတဲ့ကာလမှာပိုတင်ရှားသွားပါတယ်။ဘေးဒဏ်သင့်ဒေသတွေအတွက်နောက်ဆုံးအခြေအနေတွေကိုတရားဝင်ထုတ်ပြန်ပေးနေတဲ့အချိန်ထဲမှာပဲနောက်ထပ်ငလျင်ကြီးလှုပ်တော့မယ်ဆိုတဲ့သတင်းတွေမီးတောင်ပေါက်ကွဲတဲ့ပုံအဟောင်းတွေနဲ့လှုပ်ကြံသတင်းဖြန့်တာတွေကြောင့်လူလူကြားမှာထိတ်လန့်ကြဖြစ်ကြရတဲ့အတွက်တဘာဝဘေးရန်တွေစီမံခန့်ခွဲရေးဌာနအနေနဲ့ဒီသတင်းမှားတွေကိုပြန်ပြီးခြေဖြတ်ရတဲ့အလို့ကိုလည်းမဖြစ်မနေလှုပ်ခဲ့ကြရပါတယ်ခင်ဗျာ။
ဒါကတော့အင်ဒိုနီးရှားမှာရွေးကောက်ပွဲမတိုင်ခင်မှာလှုပ်ကြံသတင်းတွေသတင်းတူတွေပြန့်နှံ့နေတဲ့အကြောင်းသတင်းလွှာကိုကိုချိုချိုချင်းပြောပြသွားတာဖြစ်ပါတယ်။အင်ဒိုနီးရှားပြီးတော့မလေးရှားနိုင်ငံဘက်ကအခြေအနေဆက်ပါမယ်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇတ်နဲ့ဘန်နာယီဝန်ကြီးဌာနရဲ့အတွင်းရေးမှူးချုပ်ဟောင်းတို့နှစ်ဦးကိုပြည်သူဗန်နာမလေးရှားရင်းခွင်ငွေ 6.64 ဘီလီယံကိုအလွဲသုံးစားလုပ်မှုနဲ့တရားရုံးကဆွဲချက်တင်လိုက်ပါတယ်။ဒါပေမဲ့လည်းသူတို့နှစ်ဦးစလုံးကသူတို့မှအပြစ်မရှိဘူးလို့တရားရုံးကိုရှောက်ထားခဲ့ကြပါတယ်။ဒီကြောင်ကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
မလေးရှားရင်းဂစ်ငွေ 6.64 ဘီလီယံဆိုတာကအမေရိကန်ဒေါ်လာနဲ့ဆိုလို့ရှိရင် 1.6 ဘီလီယံဒေါ်လာလောက်နဲ့ညီမျှတာပါပြည်သူပိုင်နဲ့ဒီငွေပမာဏကိုအလွဲသုံးစားလုပ်တယ်ဆိုပြီးတော့မနေ့တုန်းကမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာရှိတဲ့တရားရုံးတစ်ခုကနေဝန်ကြီးချုပ်ဟောင်းနာဂျစ်ဖရဇက်နဲ့သူဝန်ကြီးချုပ်လုတ်ခဲ့တုန်းကမလေးရှားဗန်နာယီဝန်ကြီးဌာနရဲ့အတွင်းရေးမှူးချုပ်လုတ်ခဲ့သူမိုဟာမက်အာဝင်ဆရီဂါအဗ်ဒူလာတို့နှစ်ဦးကိုစွဲချက်တင်ခဲ့တာပါဝန်ကြီးချုပ်ဟောင်းနာဂျစ်ဟာနိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေအဖွဲ့ 1MDB ကငွေကြေးလွှဲသုံးစားမှုပြဿနာတွေနဲ့ဆက်ဆက်ပြီးလဲဆွဲချက်32ခုတင်ထားတာကိုခံရသူပါ။အဲ့ဒီဆွဲချက်တွေထဲမှာအကျင့်ပြတ်ခြားစားမှုငွေမဲကိုငွေပြူလုပ်မှုနဲ့ယုံကြည်အနံ့မှုကိုဖောက်ပြက်မှုတွေလည်းပါဝင်ပါတယ်။မနေ့တုန်းကလည်းဆွဲချက်အသစ်6ခုသူ့ကိုထပ်တင်ခဲ့တာကြောင့်စုစုပေါင်းသူ့အပေါ်ဆွဲချက်တင်ထားတာ38ခုရှိသွားပါပြီ။ဒါပေမဲ့လည်းဝန်ကြီးချုပ်ဟောင်းနာဂျစ်ကတော့သူတာဝန်ယူခဲ့စဉ်ကာလာတုံးကလုတ်ခဲတာတွေဟာနိုင်ငံအကျိုးအတွက်လုတ်ခဲတာပါလို့မနေ့ကတရားရုံးအပြင်ဘက်မှာသတင်းတောက်တွေကိုပြောခဲ့ပါတယ
် My conscience is clear that the decisions taken
ကျွန်တော်အာဏာယူထားစဉ်ကာလာအတွင်းဆုံးဖြတ်ချက်တွေချပြီးလုတ်ဆောင်ခဲ့တာတွေကနိုင်ငံအကျိုးအတွက်ဖြစ်တာကြောင့်ကျွန်တော်လက်ပြတ်တ်ပါတယ်တရားရုံးရဲ့ဆွတ်ဆွတ်ချက်ထဲမှာကျွန်တော်ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးကိုကျိုးအတွက်အသုံးချတာမျိုးအများထုတ်တာမျိုးတွေလုတ်တယ်ဆိုတဲ့ညှဉ်းညွှန်းချက်မျိုးဒါမှမဟုတ်ဆွတ်ဆွတ်ချက်မျိုးတွေမပါဝင်ပါဘူး
ဝန်ကြီးချုပ်ဟောင်းနာဂျစ်နဲ့ဗန်နာယီတွင်းမှုချုပ်ဟောင်းမိုဟာမက်အဗ်ဒူလာတို့နှစ်ဦးစလုံးကတော့2016ခုဒီဇင်ဘာကနေ2019ခုဒီဇင်ဘာလအတွင်းနိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေဖွဲ့ကငွေတွေကိုအလွဲသုံးစားလုပ်တယ်ဆိုပြီးတော့ဆွဆွဲထားတာတွေနဲ့ပတ်သက်ပြီးသူတို့မှအပြစ်မရှိကြောင်းတရားရုံးကိုရှောက်ထားခဲ့ကြပါတယ်တရားရုံးရဲ့ဆွဲဆိုချက်ထဲမှာတော့အလွဲသုံးစားလုပ်ခဲ့တဲ့ငွေကြေးတွေထဲမှာအစိုးရကနေစင်းသားတွေကိုထောက်ပံ့မဲ့ငွေတွေရဲ့လေးစိတ်စီမံခန့်ခွဲရေးအတွက်ချထားတဲ့ငွေတွေလဲဒဇိတ်တပန်းအဖြစ်ပါဝင်တယ်လို့ဆိုပါတယ်အသေးစိတ်ကိုတော့မဖော်ပြပါဘူးအခုဖြစ်နေတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရဲ့ငွေကြေးအရှုပ်ဇလန်းဟာမလေးရှားနိုင်ငံတမိုင်းမှာငွေကြေးတန်ဖိုးအကြီးမားဆုံးကိစ္စဖြစ်ပါတယ်အမေရိကန်ပြည်ထောင်စုတရားရေးဝန်ကြီးဌာနရဲ့ဆွဆွဲချက်အရဝန်ကြီးချုပ်ဟောင်းနာဂျစ်နဲ့သူ့ရဲ့အပေါင်းပါတွေဟာ 1MDB နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေအဖွဲ့ကနေဒေါ်လာ 4.5 ဘီလီယံခိုးယူခဲ့တယ်လို့ဆိုပါတယ်အဲ့ဒီငွေတွေကဒေါ်လာ10သန်းကိုဝန်ကြီးချုပ်ဟောင်းနာဂျစ်ရဲ့ကိုပိုင်ဗန်စင်းတဲ့ကိုတရားမဝင်နည်းနဲ့လွှဲပြောင်းခဲ့တယ်ဆိုပြီးလဲဆွဆွဲထားတာပါ 1MDB နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေအဖွဲ့ကငွေကြေးအရှုပ်ထွေးကိစ္စကိုစုံစမ်းစစ်ဆေးမှုလုပ်တဲ့အခါမှာဝန်ကြီးချုပ်ဟောင်းနာဂျစ်ရဲ့ဇနီးရော့စ်မာမန်ဆော်လဲပါဝင်ညှိစွန်းနေပါတယ်သူကလည်းအခုလာဇာမိုင်းတုန်းကအခွန်ရှောင်မှုငွေမဲကနေပြီးတော့ငွေပြူလုပ်မှုတွေအပါအဝင်ဆွဲချက်12ခုတင်ထားတာပါသူကလည်းသူ့မှာအပြစ်မရှိကြောင်းတရားရုံးကိုရှောက်ထားပါတယ်ဝန်ကြီးချုပ်ဟောင်းနာဂျစ်နဲ့သူ့ရဲ့ဇနီးတွေတို့ဟာမလေးရှားနိုင်ငံအတွင်းကနေထွက်ခွာခွင့်လဲပိတ်ပင်ခံထားကြရတာပါဝန်ကြီးချုပ်ဟောင်းနာဂျစ်ကိုတင်လိုက်တဲ့ဆွဲချက်အသစ်တွေရတကယ်လို့သူ့မှာအပြစ်ရှိကြောင်းထင်ရှားရင်ထောင်ဒဏ်အနှစ်20အထိကြာခံရနိုင်ပါတယ်သူ့ကိုတင်ထားသမျှဆွဲချက်တွေအကုန်လုံးပေါင်းလို့အလုံးမှာအပြစ်ရှိတယ်ဆိုရင်တော့သူဟာထောင်ဒဏ်အနှစ်100ကျော်နဲ့ငွေဒဏ်လဲအမြောက်များကြာခံရပါလိမ့်မယ်ဒီဆွဲဆိုချက်တွေအလုံးကိုစပြီးတော့ခုံရုံးတင်စစ်ဆေးမှာကတော့လာမယ့်နှစ် 2019 ခုနှစ်ဖေဖော်ဝါရီလထဲမှာဖြစ်ပါတယ်
ဒါကတော့မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇတ်ရဲ့ငွေကြေးရှုပ်တော်ပုံနဲ့ဝန်ကြီးချုပ်ဟောင်းကသူ့မှာအပြစ်မရှိဘူးဆိုပြီးတော့တရားရုံးမှာရှောက်ထားခဲ့တဲ့အကြောင်းတွေကိုကိုကျော်အောင်လွင်ကပြောပြခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနဲ့မလေးရှားပြီးတော့ အိန္ဒိယနိုင်ငံရဲ့အခြေအနေကိုဆက်ပါမယ်။အိန္ဒိယနိုင်ငံတောင်ပိုင်းကရက်ပြည်နယ်ကဟိန္ဒူဖျားကြောင်းတွေတဲကိုအမျိုးသမီးတွေဝင်ရောက်ခွင့်တားမြစ်ထားချက်ကိုတရားရုံးချုပ်ကပယ်ဖျက်ပေးလိုက်တဲ့ပေါ်ကြားမှခွဲခြားမှုဆိုင်ရာတရားစီရင်မှုနဲ့မှတ်ကျောက်တင်ရမယ့်အောင်မြင်မှုကြီးလို့ဆိုပြီးတော့ကြိုဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းကိုးကွယ်သူတွေနဲ့ဟိန္ဒူအဖွဲ့တွေကဖျားကြောင်းတစ်ဝိုက်ကိုပိတ်ပြီးတော့အမျိုးသမီးတွေဝင်ရောက်မှုကိုတားမြစ်ထားတာကြောင့်ရှေးရိုးဆွဲလူမှုအတိုင်းဝိုင်းအတွင်းအပြောင်းလဲကြီးပေါ်ဆောင်ရေးအတွက်အခက်အခဲကြီးတစ်ရပ်ဖြစ်နေပါတယ်။ VOA သတင်းတောက်အာယာနာပတ်စရီချာရဲ့သတင်းလွှာကိုမတ်တင်ကြီးထိုက်ပြောပြပါလိမ့်မယ်ခင်ဗျာ
။အသက်70နှစ်ကနေအသက်50ကျော်အမျိုးသမီးတွေဟာလစဉ်ဓမ္မတာလာတာကြောင့်မတန့်စင်သူအတွေအဖြစ်ယုံကြည်ခြင်းနဲ့ဟိန္ဒူဘုရားကျောင်းကိုဝင်ရောက်ဖို့တားမြစ်ထားတာကိုတရားရုံးချုပ်ကပိတ်ဖြတ်လိုက်တာကြောင့်စဘာရီမာလာဖျားเจ้าမှာအစင်လာသမားတွေနဲ့ liberate ကြမကြင်မလဲဖြစ်စေခဲ့သလိုတရားရုံးချုပ်အနေနဲ့ဒီစီရင်ချက်ကိုပြန်ပြီးသုံးသပ်ဖို့လဲအယူခံဝင်ကြသူအများအပြားရှိနေပါတယ်တရားရုံးချုပ်စီရင်ချက်ချပြီးနောက်ပိုင်းတောင်ကုန်းထိပ်ကဟိန္ဒူဖျားเจ้าကိုဖျားဝတ်ပြုနိုင်ဖို့ပြန်ပြီးဖွင့်လှစ်တာမှာတော့ဒေါသထွက်နေတဲ့ဆန္ဒပြသူတွေကဖျားเจ้าကိုတွားရလမ်းတွေကိုပိတ်ထားပြီးအမျိုးသမီးတွေကိုနှောက်ယှက်တရားရုံးအမိန့်အတိုင်းဖြစ်စေဖို့စောင့်ချက်နေကြတဲ့ရန်နဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေကိုလည်းကြောက်ခဲတွေနဲ့ပစ်ပေါက်ခဲကြပါတယ်။အမျိုးသမီးသတင်းတော်တဦးနဲ့တက်ကြွလှုပ်ရှားသူတဦးတို့ကိုရဲတပ်ဖွဲ့ဝင်တရားလောက်စောင့်ရှောက်နဲ့ဖျားချောင်းနဲ့ဝင်ဖို့လာရောက်ကြတဲ့အချိန်မှာလဲဖျားချောင်းရဲ့ကျောင်းတိုင်ဆေးရတော်ကဝိပြူတာကိုရက်မယ်လို့ချင်းချောက်ခဲတာကြောင့်နောက်ကျောင်းပြန်လှည့်ခဲကြရပါတယ်။ကီယားလာပြည်နယ်ကနိုင်ငံရေးသုံးသက်သူဆန်နီကွတ်တီအိဗရာဟင်ကအခုလိုပြောပါတယ
်။ People especially devotees were totally against
တရားရုံးဆုံးဖြတ်ချက်ကိုကိုးကွယ်သူတွေကလုံးဝဆန့်ကျင်ကြပါတယ်တိတ်ကိုပြင်းထန်တဲ့အတိုက်ခံပ
ါဘာသာရေးကိုးကွယ်မှုမှာအမျိုးသမီးနဲ့အမျိုးသားဒန်းတူခွင့်ရှိတယ်ဆိုတော့တရားရုံးဆုံးဖြတ်ချက်ကိုအမျိုးသားတွေအတွင်ဆန့်ကျင်နေကြတာမဟုတ်ပါဘူးအမျိုးသမီးအတော်များများကလည်းရှေးတုန်းဆင်လာတွေကကိုးကွယ်ယုံကြည်မှုမှာအလေးထားရမယ်ဒါကဘုရားသခင်ရဲ့ဆန္ဒကိုထိမ့်သိမ်းထားတာဖြစ်တယ်လို့ယူဆကြပါတယ်လွန်ခဲ့တဲ့နှစ်နှစ်ကအမျိုးသမီး၄ဦးနဲ့စခဲ့တဲ့စဘာရီမာလာဖျားချောင်းကိုတက်ရောက်နိုင်ဖို့ ready to wait လှုပ်ရှားမှုကပြန်ပြီးတော့အရှိန်ကောင်းလာပါတယ်။သူတို့တဲကတူဖြစ်တဲ့ပက်မာပေလာကတော့အခုလိုပြောပါတယ
် It's a place for the public to come and worship but it's still not a public place
ဖျားချောင်းဆိုတာကအများပြည်သူလာပြီးဝတ်ပြုဖို့ပါဒါပေမဲ့လည်းဒါကအများနဲ့သက်ဆိုင်တဲ့နေရာမဟုတ်သေးပါဘူး။စီမင်းစီကံတတ်မှတ်ချက်တွေအတိုင်းလိုက်နာကြရမှာပ
ါ Hindu အယူအယဓမ္မတာလာတဲ့အမျိုးသမီးတွေကမတန့်စင်ဘူးလို့သတ်မှတ်ပြီးဘာသာရေးပူဇော်ပွဲတွေမှာပါဝင်ခွင့်မပြုပါဘူး။နိုင်ငံရေးသမားဟောင်းလည်းဖြစ်တက်ကြွလှုပ်ရှားသူတူလည်းဖြစ်တဲ့ဂျာယာဂျက်လီကတော့အမျိုးသမီးတွေကိုတားမြစ်ချက်ဟာဆိုရင်ဇုံလုံးကန်းယုံကြည်မှုသာဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်။ I strongly believe and I'd like to be disproved.That
ဒီသတ်မှတ်ချက်တွေကိုအမျိုးသားတူကရေးခဲ့တာလို့ကျွန်မကတော့လုံးဝယုံကြည်တယ်။အမျိုးသမီးတူအနေနဲ့ကတော့ဒါမျိုးလုံးမှမဟုတ်ပါဘူး
။တရားရုံးချုပ်ဆုံးဖြတ်ချက်အတိုင်းမကျင့်သုံးဘူးဆိုရင်တော့အိန္ဒိယနိုင်ငံရဲ့လူမှုရေးနဲ့ဘာသာရေးဆိုင်ရာပြုပြင်ပြောင်းလဲရေးကြိုးပမ်းမှုမှာဆုတ်ယုတ်သွားစေနိုင်တယ်လို့လည်းအများအပြားကယူဆကြပါတယ်။အာနာယဘာရာတီယာဂျနတာပါတီနဲ့ဆက်ဆက်တဲ့သဘောထားတင်းမာတဲ့ဟိန္ဒူအဖွဲ့အစည်းတွေကတော့တရားရုံးချုပ်ကဒေသရဲ့ဒလိထုံးတန်းတွေနဲ့အစင်လာတွေကိုလစ်လျူရှုတယ်လို့ပြောဆိုပြီးဖျားเจ้าကိုမူလအတိုင်းဆက်ပြီးထားရေးကိုထောက်ခံထားကြပါတယ်ရှင
်။ဒါကတော့မတ်တင်ကြီးထားရဲ့သတင်းလောကကိုနားဆင်ကြရတာပါ။ VOA American တန်ရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ VOA ကိုဝေဖန်အကြံပြုလိုတဲ့တည်တည်ရှင်းတောင်းကျင်နေဆိုရင် VOA ရဲ့အီးမေးလ်လိပ်စာက bummies@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်အခုဆိုရင်မနက်6နာရီခွဲရှိပါပြီ VOA ကနေတောက်ကြနေမနက်ဖက်အစီအစဉ်တွေကိုထုတ်လွှင့်နေစေမီတာလိုင်းနေအပြင်လိုင်းလံမီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ကြဖို့ရှိသလိုအပတ်စဉ်ကျန်းမာရေးကဏ္ဍမှာဆိုရင်တော့
အားလုံးကြုံပြောရင်တော့ရန်ကုန်မန္တလေးမြန်လမ်းမှာရန်နေကြီးကြီးကြီးအတွက်အားလုံးကသိပညာရှိပြီး
ဒါကတော့ရင်မတော်တဆဖြစ်မှုတွေကြောင့်ကျန်းမာရေးထိခိုက်မှုတွေကိုကာကွယ်နိုင်ရေးအတွက်ကိုဝင်းမင်းဆွေးနွေးတင်ပြထားတာဖြစ်ပါတယ်။နောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်ခင်ဗျာ။အခုတော့သတင်းလွှာတစ်ပုဒ်ကိုအရင်ဆုံးနားဆင်အောင်ပါ။အာဖဂန်နစ္စတန်နိုင်ငံအလဲပိုင်းတောတောင်ထူရက်တဲ့ဗန်မြန်ပြည်နယ်အတွင်းကရှီဟောင်းမြို့တရှိမှုကိုဖော်ထုတ်ဖို့အတွက်အာဖဂန်နဲ့ပြင်သစ်ပူးတွဲရှီဟောင်းသုတေသအဖွဲ့ရဲ့ကြိုးပမ်းမှုတွေပိုလို့နီးစပ်လာနေပါတယ်။ဒီရှီဟောင်းကုံသွေးကြီးအချက်ချာမျိုးတရှိရာကိုသူတို့ဖော်ထုတ်နိုင်နေမယ်လို့လဲရှီဟောင်းသုတေသနအဖွဲ့ကမျှော်လင့်ထားပါတယ် VOA အာဖဂန်ဌာနကသတင်းတောက်ဇာဖာဘာညာနီပေးပို့ထားတဲ့သတင်းလွှာကိုမက်ခင်ပူထွေးကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဖြစ်စည်းခံထားတဲ့ဗုဒ္ဓရုပ်ပွားတော်တွေရှီဟောင်းဆောက်အုံတချို့ရဲ့နောက်ွယ်မှာကုလကုလရှီဟောင်းမျိုးတရှိခဲ့တယ်ဆိုတာသက်သေပြနိုင်ဖို့အတွက်ဒီရှီဟောင်းသုတေသနအဖွဲ့ကဗမျက်မျိုးမှာ၃နှစ်ကျော်ကြိုးစားရှာဖွေနေကြတာပ
ါ Our work hereis to see who live there in which time
ဒီနေရာမှာဘယ်သူတွေဘယ်ချိန်လောက်ကဘယ်လိုပုံစံမျိုးနဲ့နေထိုင်ခဲ့ကြသလဲဆိုတာသိရဖို့ကျွန်တော်တို့စ조사နေတာပါ
နာမည်ကျော်ရှေးရောက်သူတေသနပညာရှင်ဟူလီယိုဘန်ဒယ်ဆူဆာမီယန်တိုနဲ့သူ့ရဲ့ပြင်သစ်သူတေသနအဖွဲ့ကအခုရှာဖွေမှုတွေကိုဦးဆောင်နေတာပါအီတလီအစိုးရကငွေကြေးစိုက်ထုတ်ပေးပြီးတော့ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကစက်မှန်ဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်ကနေဦးတွေ့ရှိထားချက်တွေအရဆိုရင်ကိုလိုကူလာမျိုးဟာဒေသတွေအခရာကျတဲ့ကုံတွေရဲ့အချက်အချာမျိုးဖြစ်ခဲ့တာတွေ့ရတယ်လို့ဘန်ဒယ်ဆူဆာမီယန်တို့ကပြောပါတယ
် We know that maybe people coming from everywhere from the north Bal
နေရာစုံကလူတွေဒီကိုလာကြတာပါ
From the south
Bal ပြည်နယ်မြောက်ဘက်အာရှအလဲပိုင်းဒေသတွေကနေတောင်ဘက်မှာဆိုရင်လဲအိန္ဒိယကနေတရုတ်နိုင်ငံတွေအထိလာခဲ့ကြတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့ဒီအချိန်ကတကယ့်မျိုးကြီးဖြစ်ခဲ့တာပါ။ဘာကြောင့်လဲဆိုရင်တော့ဒီနေရာကမြောက်ကနေတောင်ကိုသွားတဲ့အဓိကလမ်းမကြီးရှိခဲ့လို့ပါပဲ
။နောက်ထပ်ရှာဖွေတွေ့ရှိမှုတွေအရလဲဒီမျိုးဟာ600စုကနေ700စုနဲ့700စုနှစ်တွေအထိဖွံ့ဖြိုးစီကားခဲ့တယ်ဆိုတာဖော်ပြနေပါတယ
်။ Of course we know that it's Islamic but maybe there is more ancient maybe Kushan or
ဒီနေရာဟာ Islamic Empire ဆိုတာကျွန်တော်တို့သိပါတယ်။ဒါပေမဲ့အဲ့ဒီထက်ပိုပြီးရှေးကြကောင်းလဲကြာနိုင်ပါတယ်။ကူရှန်ဒါမှမဟုတ်ဆာဆနစ်အင်ပါယာတွေကဒီနေရာကိုသိမ်းပိုက်ခဲ့တာမျိုးလည်းဖြစ်နိုင်တာပါ။ဒါကြောင့်လည်းဒီနေရာကိုကျွန်တော်တို့တူးဖော်ရှာဖွေနေတာပါ
။ပြည်သက်ရှေးရောက်သူတေသနပညာရှင်ဒေါက်တာဟာဗီမွန်ချော့ပြောသွားတာပါ။ဒီပြည်သက်သူတေသနအဖွဲ့ကိုတော့အာဖဂန်နစ္စတန်ရဲ့သတင်းနယ်ယဉ်ကျေးမှုဝန်ကြီးဌာနကရှေးရောက်သူတေသနပညာရှင်9ဦးနဲ့အတူတောက်သူကျောင်းသူကျောင်းသားအယောက်20ကအဖြစ်ကူညီပေးနေတာဖြစ်ပါတယ်
။ဝါဘာဒါဇီကေပလောနော်ဖရီယိုတီမိုဒိုင်ဆော့ခတ်မ်ရှာမောပလောနော်
တူဖော်ရှာဖွေတဲ့အဆင့်ပြီးရင်တော့ဖွံ့ဖြိုးရေးနဲ့ပြည်ပြည်မွမ်းမံရေးလုပ်ငန်းတွေဆက်လုပ်ပါမယ်။ကျွန်တော်တို့ရဲ့ဒီရှေးရောက်မွန်းနေ့နေရာကိုအတောက်ပါဆုံးပုံဖော်ပြနိုင်မှုလည်းမျှော်လင့်ပါတယ
်။အာဖဂန်ရှေးရောက်သူတေသနဆိုင်ရာကျွမ်းကျင်သူအဘူခါလစ်ခေါ်ရှစ်ပြောသွားတာပါ။အခုရှာဖွေတူးဖော်မှုတွေလုပ်နေတဲ့တစ်ချိန်တည်းမှာပဲဒေသတွင်းမှာခီးသွွားတွေကိုစွဲဆောင်နိုင်တဲ့နေရာတစ်ခုဖြစ်လာဖို့အတွက်ကိုတော့ဒီနေရာအနီးမှာအပန်းဖြေပန်းခြံတစ်ခုနဲ့အတူအနီးနားပြည်နယ်တွေကိုဆက်သွယ်ပေးတဲ့အဝေးပြေးလမ်းမကြီးတစ်ခုတည်ဆောက်သွားဖို့ကိုလည်းစီစဉ်ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်။သောရရှင်များရှင်တို့တော်မှာလစ်လန့်နေတဲ့နေရာတချို့အတွက်ဈာပြက်ရွေးကောက်ပွဲတွေရှေ့သတင်းပတ်ထဲကျင်းပတော့မှာပါ။လို့တော့မှအများဆုံးနေရာရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီကြီးတွေပါတီသစ်တွေတတိပုဂ္ဂလရှင်ပြိုင်သူတွေတိုင်းရင်းသားကိုယ်စားလှယ်တွေပါဝင်ရှင်ပြိုင်ကြမဲ့ဒီကြားပြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူလူကမဲပေးရွေးချယ်နိုင်မဲ့အားကိုးလောက်စရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေပါသလားလွတ်တော်မှာလူထုအတွက်မမမမရက်မဲ့ကိုယ်စားလှယ်တွေလိုနေပြီလားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 239 382
ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့တိုင်းရိုက်နေလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့တိုင်းရိုက်ဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးသူတို့တွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။အခုကတော့ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American Indian အသုံးနှုန်းမနခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရအောင်ပါခင်ဗျာ။
ဒီကနေ့တင်ပြမယ့် idiom အသုံးကတော
့ beat about the bush
ဖြစ်ပါတယ်စာလုံးပေါင်းက b e a t beat ကရိုက်တာ a b o u t about ကဒီနေရာမှာအနည်းတစ်ပိုင်း t h e the b u s h bush the bush ကတော့ခြုံဖို့လို့လုံးောက်ဒီပဲရတော့စကိုက်ထလုံးရဲ့ဓာတ်ရိုက်ဒီပဲကခြုံဖို့တစ်ပိုင်းမှာလိုက်ရိုက်တယ်လို့အတိတ်ပဲယူနိုင်ပါလေဒီနေရာမှာ about အစားအတိတ်ပဲစင်တူတဲ့ around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါလေနောက်ကြောင်းရာစပင်လေးကိုအရင်ရှင်းပြပြစီငှက်ပြည့်ငှက်ဖန်းထွက်ရမှာခြုံထဲဝင်ပုတ်နေတဲ့ငှက်တွေအပြင်ထွက်လာစေဖို့ခြုံပြေဘက်ကနေ wine တော၆ရာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုရပါလိမ့်မယ်ဒါကြောင့်မို့ငှက်ကိုပြစ်မယ်ဆိုရင်လည်းပြစ်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ပဲအရင်အပြင်ဘက်ကနေဝိုင်းချောက်နေတဲ့သဘောကတစ်ခုခုကိုတည့်တယ်မပြောတည့်တယ်မလုပ်ပဲဝေကဝိုက်ခါရှောင်းကလုတဲ့သဘောဖြစ်ပါလေအတိပဲကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာရင်ကျင်းမှုရအာနာလို့တည့်တယ်ပြောမထွက်တာလည်းဖြစ်နိုင်ပါလေဒီသုံးနေပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုပွင့်ပွင့်လင်းလင်းဘာလို့မပြောတာလဲ?ဟိုရှောင်ဒီရှောင်နဲ့လုံမနေနဲ့လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုဒီတယ်မပြောဘူးဟိုဝေးဒီရှောင်းလုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
beat about the bush
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကျမကြီးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်မြန်မာနိုင်ငံမှာအမြန်လန်းတဲ့ရှိပြီးတော့အဲ့ဒီအမြန်လန်းတဲ့ပေါ်ပါရင်တိုက်တီဆုံးဒဏ်ရာရတာတွေရှော့ချကာဝယ်နိုင်မှုအတွက်ယင်းနဲ့လမ်းစည်းကမ်းလိုက်နာမှုအပြင်အခုလိုလိုက်နာအောင်ပံ့ပိုးပေးဖို့လိုတယ်လို့အရေးပေါ်အထူးကူတွေကထောက်ပြကြပါတယ်။ဒီကြောင့်ရန်ကုန်ပြည်သူစေယုံကြီးအရေးပေါ်ကုသမှုဌာနကပမောက္ခဌာနမှုဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့အဝေးပြေးအမြန်လမ်းမပေါ်ကယင်းတိုက်မှုနဲ့ထိခိုက်တီဆုံးမှုကာကွယ်ရေးအပိုင်းနှစ်ဖြစ်တင်ပြထားတာကိုနားဆင်ပါခင်ဗျာ။
โอเคရေဘော်တစ်ခုဆရာဝန်ကြီးဘာမခဒေါက်တာမမောဦးခင်ဗျာအဝေးပြေးအမြန်လမ်းမှာရင်တိုက်မှုတွေကြောင့်တေဆုံးတန်ရတာတွေရှော့ချကာကွယ်နိုင်ရေးကျွန်တော်တို့ပြီးခဲ့တဲ့ဘက်ကဆွေးနွေးရမှာအဓိကဖြစ်ရခြင်းအကြောင်းရင်းတွေဖြစ်တဲ့အရှိန်အမြန်နှုတ်များတာလမ်းအနေထားအားနေတာနဲ့ရင်ပေါင်းကျွမ်းကျင်မှုဆရာတွေကိုဆွေးနွေးခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရဲ့နောက်ဆုံးအဓိကအကြောင်းရင်းဖြစ်တဲ့ရင်စည်းကမ်းလမ်းစည်းကမ်းလိုက်နာမှုအကြောင်းနဲ့အခုလိုအမြန်လမ်းရင်တိုက်မှုဖြစ်လာရင်ဘလို့အကူအညီတောင်းတင်တာတွေကိုဆက်ဆွေးနွေးမှာပါဆရာအဲ့ဒီတော့ဘလို့စီကံတွေကိုလိုက်နာဖို့လိုမလဲဆိုတာစပြောပြပေးပါလားဆရာ
စီကံမိုင်းနဲ့ပတ်သက်လို့ဆိုရင်တော့အမြန်လမ်းဒီရင်မောင်းတဲ့မိုင်းနှုန်းစပီကာ100ကီလိုမီတာပေါ့ကီလိုမီတာ100ကျမယူအဲဒါနံပါတ်1စီကံနံပါတ်2စီကံတော့ရင်မောင်းရင်ဘတ်ပတ်မယ်ပြီးတဲ့အကောရင်မောင်းဖို့အားလုံးကဘတ်ပတ်မယ်တတိယစီကံကတော့အမြန်လမ်းပေါ်မှာမော်တော်ဆိုင်ကယ်မောင်းတာတို့လမ်းလျှောက်တာတို့ကျွမ်းသွားတွေကြောင်းတာတို့ဒီကိစ္စကိုမလုပ်ပါဘူးဆိုတာဒါတတိယစီကံနောက်တခြားစီကံတွေကတော့အမြန်လမ်းရဲ့ဒီချက်ပြစနစ်ဒီနီချက်ပြစနစ်ကြောင့်လည်းမကြကနာရေတိုက်မှုတွေဖြစ်ကျွန်တော်တို့အရင်တော့ဆိုရင်ဒီ highway တွေပေါ်မှာမောင်းရင်ဒီချက်ပြစနစ်ကမှားနေဒီတော့မှားနေတော့ကတော့လေသူကလူတွေကလည်းဒီလိုပဲနားလဲနေကြတဲ့အခါတမျိုးကြီးအခုကျွန်တော်တို့ကစီကံတကြနဲ့ပြန်ပြီးပြင်လိုက်တဲ့အခါမှာ ကာလီရဲ့ချက်ပြစနစ်ကဥမာဘေဟိုကိုယ်မာလာညာဟိုကိုယ်မာလာကြော်တက်ခိုင်းတာလားဒီကြော်တက်ဖို့အတွက်ချက်ပြတဲ့စနစ်ကိုခုထိကျင့်သုံးနေတယ်အဲ့ဒါကိုနားလည်မှုတွေလွယ်ပြီးအနောက်ရင်အများကြီးအနောက်ကနေဝင်ပြီးတော့တိုက်လို့ရှိဒီလိုစီကန်းနေအများကြီးရှိ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီလိုက်နာတဲ့စီကန်းနေရှိသလားဆရာ
ကမ္ဘာထားတဲ့စီကန်းနေမလိုက်နာတဲ့အခါဖြစ်တာလည်းရှိတယ်ဘူးဒါပေမဲ့စီကန်းနေလိုက်နာနေတော့လည်းပဲလမ်းရဲ့အခြေအနေရာသီဥတုရဲ့အခြေအနေသူတစ်ပြင်းတော့ညလာရောရောလည်းရှိနေတဲ့အခြေအနေကရေတင်တာပဲဘိုးရွာရင်ရေတင်တယ်ဒီဒီရေဝတ်တယ်ရေဝင်ကားတွေကပရိတ်အုပ်မိရင်အဲ့ဒီမှာလဲတယ်အကွေတွေမှာကိုယ့်ရဲ့ angle ချိုးကိုချိုးနေရကားကိုဒီကိုဆွဲချတယ်အဲ့ဒီတော့ဟိုကနသတ်မှတ်ထားတဲ့ဟာတွေကလည်းပဲလိုက်နာမှုအားနေသေးတယ်အားနေသေးတဲ့မော်တော်ဆိုင်ကယ်ကိုဒီတန်းပေါ်မှာစီးပွေမပေးတာကိုမလိုက်နာယူနာမကဘူးမော်တော်ဆိုင်ကယ်ကိုပြောင်းပြန်မောင်းတာကတော့တန်းကိုပြောင်းပြန်မောင်းတော့ညဘက်မှာမီးလင်းအောင်မရှိဘဲမောင်းတာတော့နောက်ကားတွေ fucking ရက်တဲ့အခါမှာဘယ်ကဖြစ်သွားလဲတရားဘူးယူဝင်တိုက်တယ်ဆိုလို့ကားတွေကိုအမြန်လမ်းပေါ်မှာစီကံရကျနားတဲ့အခါမှာငါရဲ့ကွန်ကရစ်လမ်းပေါ်မှာရင်မရရဆိုတာစိုက်ဖို့တော့ရှိဒါပေမဲ့အဲ့ဒီမှာမရရဘူးဆိုရင်ဒီနေရာမှာရရမလဲလို့ကြည့်တဲ့အခါကျတော့လေမြန်လမ်းရဲ့လမ်းပေးမှာကားရက်ဖို့နေရာလေတကယ်တော့ဖန်ပြီးပေးရတာမရှိဘူးငငယ်ကားလမ်းနေမှာဆိုရင်တော့ကားပြည့်ရင်ဖြစ်ဖြစ်နားပြည့်ရင်ဖြစ်ဖြစ်ကိုပင်မလာလို့ဒီမှာခဏတစ်ပြုတ်ရက်ချင်နေမဲ့ဖြစ်ဖြစ်ဒီမှာနည်းနည်းခွက်လက်ကလေးတွေနဲ့ကားရက်ဖို့နေရာလေးတွေပြာကနာဆိုသလိုထားရပေးလို့ရှိလေအဲ့လိုမရှိတဲ့အခါကျတော့ခုလိုမိုးရွှေချင်းတွေဆိုပူဆိုးတာလမ်းပေးကိုဆင်းလာနေညထဲမှာရှုပ်နေဆိုရင် slip ဖြစ် slip ပြီးတော့ကားရအများကြီးအဲ့ concrete လမ်းပေါ်မှာအခုဟိုတကဖြစ်သွားတယ်ဒီလိုပဲလမ်းပေါ်မှာကားတစ်စီးတစ်ပိုင်းရက်တယ်သူတွေကဆင်းတဲ့အခါမှာဘေးမှာရေညက်တီချီတယ်မဆင်းဘူးကားလမ်းပေါ်ဝင်နေဒီလိုအခြေအနေမျိုးရရှိစီကန်းကိုလိုင်းနာဖို့ဆိုရင်ကျွန်တော်တို့ပြေးနေတော့အဲ့စီကန်းနဲ့သက်ဆိုင်တဲ့ခြားဒီလက်ခံနေတာပြီးလို့ရဲလို့ကျွန်တော်ယူဆ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီလိုင်းနာတဲ့စီကန်းတွေကိုလိုင်းနာနိုင်ပေါ့ဆရာနော်နောက်ထပ်ဘလို့ချက်လက်တွေလွတ်ဆောင်ပေးဖို့လိုမလဲဆရာကြီး
တကယ်တော့ညောင်မင်းမြန်လာမကြီးအတွက်ရန်ရဲကာကွယ်ရေးမှာ international ကစီမံကြည့်ကြတဲ့ကာကွယ်နည်းကတော့ EA ရှိတယ်အင်္ဂလိပ်အဆင့် E နဲ့ domestic ကတော့ကျွန်တော်တို့ရဲ့ education ပဲ education ဆိုတာကတော့ပြည်သူတွေကိုဒါပညာပေးရမယ်ဒီမောင်းတဲ့အခါမှာစီကိုရှော့ရမယ်ကမ္ဘာ့ဘက်ကဒီလိုသဘောမျိုးပညာပေးတဲ့နည်းတွေနဲ့ထင်သုံးမှုတော့တယ် domestic ကတော့ enforcement ဒီ highway ပေါ်မှာရှိနေတဲ့အမြန်လမ်းပေါ်ရဲ့ဒါကတော့ရတဲ့ဖွဲ့ရဲ့ဒီရင်းစည်းကမ်းလမ်းစည်းကမ်းတွေနဲ့ပတ်သက်တဲ့အဲ့တော့ကျွန်တော်တို့ PPC နဲ့လုပ်ဖို့ကိစ္စတခုလုပ်ရဲ။နံပါတ်3ကတော့ engineering ခေါ်တဲ့ဒီ line ရဲ့ road design တွေပြင်သစ်မဲ့နေရာတွေကိုပြင်သစ်တာမျိုးကျွန်တော်တို့ကရှိရဲ။နောက်နံပါတ်4မျိုးသားမျိုးဖြစ်တာကတော့ emergency service တွေရှိရမယ်အမြင်လမ်းပေါ်မှာ emergency service ဆိုတာအရေးပေါ်အခြေအနေတခုကြုံလာရင်ခေါ်ဆိုပြီးတော့ကူညီတောင်းလိုက်မှုရမယ် telephone number လို့ရတယ်နော
်။ဟုတ်ကဲ့ဆရာအဲ့တော့အခုလိုအမြင်လမ်းပေါ်မှာအရေးပေါ်မတော်တဆဖြစ်လာပြီဆိုလို့ရှိရင်အကူကြီးတောက်ခံဖို့ဘလို့ဆက်သွင်းနိုင်လဲဆရာ။
ညံလမ်းပေါ်ကိုတွေ့တာနဲ့တပြိုင်တည်းဒီရင်တန်းမိုးရိုင်းတွေတခုခုဖြစ်ခဲ့လို့ရှိရင်အခုဆိုရင်ရန်ကုန်မန္တလေးရန်ကုန်ကနေစတဲ့0မိုင်ရနေပြီးတော့မန္တလေးကိုရောက်တော့366မိုင်ကြားထဲမှာရေးပေါ်အတွက်လူနာပြင်းကိုခေါ်ဆိုလို့လည်းရတယ်ဒီသက်ရင်ကိုလည်းခေါ်ဆိုလို့ရတယ်ရေးကပ်ပေါ်လည်းခေါ်ဆိုလို့ရတယ်ဒီသို့မဟုတ်တော့အခုတော့တီဆောင်နေတာပေါ့နော်တီဆောင်နေတာအရင်တော့ဆက်ကြည့်တော့မဖြစ်သေးဘူးဆိုလို့ကတီဆောင်နေတဲ့အချိန်မှာတော့ရှိတယ်အခုလောလောဆယ်ဒီကဲမှုကြောင့်ဖြစ်ပြီးတိကျတဲ့အားရတဲ့လူတွေကိုညီဖို့အတွက်ဆိုရင်ညာပြင်းတော့ရတဲ့ပွဲကအရင်ရောက်နေရှိတယ်ပြီးရင်ရတဲ့ပွဲရတဲ့ဆင်းတော်၎င်းကိုကလမ်းမှာပြရောအက်ဆီဒင့်ဖြစ်လို့ရောကိုရဲ့ကားကိုလည်းအက်ဆီဒင့်ဖြစ်လို့ခေါ်ကြည့်ရတော့လောလောဆယ် hotline number တွေပဲကျွန်တော်ညာလမ်းပေါ်မှာရှိညာလမ်းပေါ်မှာဒုနာတီကိုခေါ်ကြည့်ရင်ခဏတုံးလုံး192ဖုန်းနံပါတ်ကိုခေါ်လို့ရ192ဖုန်းနံပါတ်ကအောက်မှာဒုနာတီအတွက်ရေးဖို့ပြင်ဆင်ပြီးတော့ဒီကရဆေးကိုပို့ပေးတဲ့ ambulance ကသမိုင်းတော်လာဝန်ကြီးဌာနနဲ့ ambulance ဆက်တစီရတပ်ပေါ်မှာ ambulance ဆက်စီနဲ့မြန်မာနိုင်ငံချက်ချင်းဒီအစီအစဉ် ambulance ၄စီးရှိတယ်။အလုံးစုံ ambulance 25စီးတိဒီအမြန်လမ်းပေါ်မှာရှိနေတာပေါ့နော်။ဒါပေမဲ့အများအပြားဒီဖုန်းနံပါတ်တွေကိုခေါ်ဆိုဖို့အတွက်ဒီလိုဒုဒုကမသိသေးဘူး။နောက်ရင်းနဲ့ပတ်သက်တဲ့အနေနဲ့တခုခုရင်းပြတာဆက်ပြတာဒါမှမဟုတ်လည်းတခုခုကြောင့်ဖြစ်ရင်လည်းမိသက်ဌာနနဲ့ပဲလာတယ်မိသက်ဌာနရဲ့မြန်လမ်းပေါ်မှာခေါ်လို့ရတဲ့နံပါတ်က191နောက်တနေ့ရေဖို့ကိစ္စတွေအားလုံးဈာတွေကနေပြီးတော့ call center ဖြစ်လို့ပြေးတယ်180ဒီနံပါတ်၃မျိုးကခေါ်လို့ရမှာနော်ခေါ်ဆိုတာနဲ့ကျွန်တော်ရဲ့ဒီလူနာလင်းရေရောပါရောရဲ့ဖြန့်ဖြူးတတ်မှုက90ကျမစကန်တစ်ခုတည်းရှိတဲ့အတွက်ကြောင့်၃မိနစ်မှမိနစ်20အတွင်းလူနာလင်းနဲ့ရဲတပ်ဖွဲ့ရဲ့အကူအညီဖြည့်ရနိုင်တဲ့အခြေအနေမှာရှိ
တယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအမြန်လမ်းပေါ်မှာမတော်တဆဖြစ်ပြီးတော့တည်ဆုံးမှုနဲ့ပတ်သက်ပြီးကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်ကော
ညာအဖြစ်တော့ဒီလူတို့ကမြန်လမ်းရဲ့ engineer design ကိုအပြစ်တင်နေတကယ်လို့လေသူတေသနာတွေလုပ်ကြည့်တဲ့အခါမှာဒီ engineer design ရောက်ဖြစ်တဲ့နေရာတွေရှိနေတာတော့မမှန်ဘူးကိုမှန်ပါတယ်သို့တော်လည်းပဲရေမောင်းနေရဲ့ပြုမှုပုံကြောင့်ရဲ့ဒီရာသီဥတုအခြေအနေကြောင့်ရဲ့ နောက်များပြင်းဖြစ်တိတာရှိတာကဘေးကရွရွာလူတို့ရဲ့အမြန်လန်းဥပဒေကိုလိုက်နာမှုအနေနဲ့တိုင်ကြေးဖြတ်မောင်းတာတို့သူတို့ပြင်းတော့ညအချိန်နေမှာဆိုရင်အမြန်လန်းကမိအလင်းရောင်အားလည်းအရင်နေတော့ဒါတွေကဖြစ်ပြင်းရအောင်မဲ့ဟာကြီးဖြစ်တာပေါ့အလုံးချုပ်ပြောရင်တော့ရန်ကုန်မန္တလေးအမြန်လန်းမှာရန်နေကြီးကြီးအတွက်အလုံးကသိပညာရှိပြီးစဉ်စဉ်ချင်းချင်းနဲ့ဥပဒေကိုလိုက်နာရင်တော့ကိုယ်အဆင်ပြေမယ်လို့ယူဆ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခုတော့အပတ်စဉ်ထုတ်လွှင့်နေကြတိုင်းရင်းသတင်းလောအစီအစဉ်ကိုလှည့်ပေးအောင်ပါ VNI အဖွဲ့ဝင်နေကြဒေသကတိုင်းရင်းသားသတင်းတောက်တီးစူးစီးတင်ပြထားကြတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ Fever Wine တို့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်မျိုးချစ်ပါတီ APP ကိုဖျက်သိမ်းပြီးရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းလိုက်ပြီးဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မိုင်းရင်ဒေသဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြောက်ပိုင်းမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေကြောင့်ရွာသားတွေရာနဲ့ချီပြီးစစ်ဘေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဒုအတွင်းရေးမှူးဖြစ်တဲ့ဆိုင်းလိန်နဲ့တွေ့ဆုံမေးမြန်းချက်တွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာရခိုင်မျိုးချစ်ပါတီ APP ကိုဖျက်သိမ်းပြီးရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းလိုက်ပြီးဖြစ်ပါတယ်။အောက်တိုဘာလ23ရက်နေ့ကအခုလိုပူးပေါင်းလိုက်တဲ့အကြောင်းကိုနှစ်ဖက်ခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကခေါင်းဆောင်တွေရဲ့ဖြတ်သန်းလာမှုသမိုင်းကိုလေးစားတဲ့အတွက်ကြိုတင်သတ်မှတ်ချက်တစုံတရာမရှိဘဲရခိုင်ဒီမိုကရေစီအဖွဲ့ချုပ်အလံအောက်ကိုခေလုံမှုလက်တွဲပူးပေါင်းသွားဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဆွေးနွေးပွဲကိုရခိုင်မျိုးချစ်ပါတီကဥက္ကဋ္ဌအတွင်းရင်းမှုအပါအဝင်9ဦးနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဘက်က4ဦးတက်ရောက်ခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနံမလူမြို့နယ်မိုင်းရင်သီရဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင် TNL တမ်းမလောင်တပ်ဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSBB ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ်။အောက်တိုဘာလ23ရက်နေ့နဲ့24ရက်နေ့တွေမှာနှစ်ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲကြောင့်မိုင်းရင်ကျွာအုပ်စု6ရွာကဒေသခံရွာသား4ရွာခန့်နံမလူမြို့ထဲကိုစစ်ဘေးသိမ်းရှောင်နေရတယ်လို့နံမလူမြို့စစ်ရှောင်ကူညီပေးရေးတာဝန်ခံတွေကပြောပါတယ်။RCS တပ်ဖွဲ့နဲ့ TNL တမ်းမလောင်တပ်ဖွဲ့ SSPP မြောက်ပိုင်းရှမ်းပြည်တပ်မတော်ပူးပေါင်းတပ်ဖွဲ့တို့ကြားပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကလည်းနမ်ဘရူမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ
်။ကရင်လက်နက်ကိုင်အဖွဲ့စည်းများအလုံးပြန်လည်ပေါင်းစည်းနိုင်ရေးအတွက်ကရင်ပါတီဖြစ်တဲ့ KNDP ပါတီကသဘောထားထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်။ကရင်ပြည်သူတွေတောင်းဆိုချက်အရကရင်ပါတီပေါင်းစည်းနိုင်ပြီဖြစ်တယ်လို့ကရင်လက်နက်ကိုင်အဖွဲ့စည်းကလည်းပေါင်းစည်းတာပြန်လို့ချင်တဲ့အတွက်အခုလိုတောင်းဆိုလိုက်တာဖြစ်တယ်လို့ KNDP ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်။အဲ့ဒီတောင်းဆိုချက်ကိုအခုလ20ရက်နေ့မှာသဘောထားထုတ်ပြန်လိုက်တာဖြစ်ပြီးကရင်လက်နက်ကိုင်ပေါင်းစည်းရေးအပြင်အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိပ်သီးခေါင်းဆောင်တွေကျင်းပမယ်ငြိမ်းချမ်းရေးညီလာခံမလဲသဘောထားကြီးစွာဆွေးနွေးစီလိုကြောင်းလဲတိုက်တွန်းထားပါတယ်
မွန်ပြည်နယ်ကြံ့မျိုးမျိုးနဲ့ရှေးဟောင်းရင်ကျေးမှုနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းလေ့လာဆန်းစစ်ခြင်းသူတည်သနစာတမ်းကိုအခုနှစ်မကုန်မီကြံ့မျိုးမျိုးနယ်မှာစာတမ်းဖတ်ကြားနိုင်ဖို့အပိတဆောင်ရွက်သွားမယ်လို့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌတော်တင်ဤကပြောပါရယ်စာတမ်းဖတ်ဖို့မော်လမြိုင်တပ်ကူတွေကပေါမော့ခတွေစောက်တာတွေသူတို့ဆိုင်ရာပါတာရလိုက်ဆောင်ရွက်ပြီးနိုဝင်ဘာလသို့မဟုတ်ဒီဇင်ဘာလစမှာဖတ်ကြားနိုင်အောင်ဆောင်ရွက်တော်မှာဖြစ်သလိုသူတည်သနစာအုပ်ထုတ်ဖို့အထီးကိုဆောင်ရွက်တော်မယ်လို့သူကပြောပါရယ်ကြံ့မျိုးမျိုးနယ်ရှိရေဘူးစမ်းသွင်းများပါဝင်သမိုင်းဝင်ကြက်မျိုးဖျားကြီးကြောက်ဆောင်နဲ့ထုံကြောက်ကူတွေကိုလေ့လာပြီးစိုက်ပျိုးရေးနဲ့မြေကြီးတွေကိုလည်းသက်ခွဲလေ့လာခဲ့ပါတယ်။အဆိုပါသူတည်သနစာတမ်းကိုလွန်ခဲ့တဲ့၈လကစတင်လေ့လာခဲ့ပြီးမွန်ပြည်နယ်လွှတ်တော်နဲ့မော်လမြိုင်တပ်ကူတို့ကသူတည်သည့်ပညာရှင်တို့ပူးပေါင်းပြီးတော့လွှတ်တော်ဘတ်ဂျက်နဲ့ဆောင်ရွက်ထားတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။
ချင်းလူမျိုးတွေရဲ့အထင်ကရပွဲတော်ကြီးတစ်ခုဖြစ်တဲ့ချင်းရောရာခွာတိုပွဲတော်ကြီးကိုတိတိမျိုးကမ်းဟောက်ခမ်းမန်မှာအခုလ23ရက်နေ့ကနေ24ရက်နေ့အထိစီကားတိုက်မြိုက်စွာကျင်းပကြပါရယ်။နှစ်ရက်တာကျင်းပတဲ့ခွာတိုပွဲတော်ကြီးမှာရှေးရခင်ကချင်းပိုးပွားများအစဉ်လာအရ ပြားအုံတည်ဆောင်ခြင်းမိထွန်းခြင်းတွေလှုပ်ဆောင်ခဲ့ကြသလိုရွရဝတ်စုံအကတွေနဲ့ဖျော်ဖြေတင်ဆက်ခြင်းခေပေါ်တေးဂီတနဲ့ဖျော်ဖြေခြင်းရွရဝတ်စားစီရင်မှုများပြသခြင်းရွရသုံးဆောင်များပြသခြင်းနဲ့မော်ဒယ်ရှိုးပြိုင်ပွဲများကျင်းပပြုလုပ်ခဲ့ပါတယ်။ချင်းသမိုင်းသူတေတနာပညာရှင်တွေရဲ့ပြောဆိုချက်အရခွာတိုဘွဲတော်ကို AD 1400ပတ်ဝန်းကျင်မှာစတင်ကျင်းပခဲ့ကြပြီးနှစ်ပေါင်း600ကျော်ရှိပြီဖြစ်တယ်လို့သိရပါတယ်။ခွာတိုဘွဲတော်ကိုရွရနှစ်တကူးပွဲသို့မဟုတ်ကောက်ရိတ်သိမ်းပွဲသို့မဟုတ်မကောင်းဆိုးဝါးနှင်ထုတ်ပြီးကံကောင်းခြင်းနဲ့မင်္ဂလာရှိမှုအားကြိုဆိုခြင်းပွဲတော်လို့လည်းအနက်အဓိပ္ပာယ်ဖွင့်ဆိုကြပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ကြားကောင်းပါတီဟာပါတီတည်ထောင်ခြင်းနှစ်30အထိမ့်မှတ်ဖြစ်တောင်ကြီးမြို့ရှမ်းစာပေယဉ်ကျေးမှုအသင်းရုံးမှာအောက်တိုဘာလ25ရက်နေ့နဲ့26ရက်နေ့မှာကျင်းပခဲ့ပါတယ်။နှစ်30ကာလအတွင်း SNLD ကလူထုအတွက်ဘာတွေလုပ်ခဲ့ပါသလဲ။ရှိဆက်ကောဘာတွေလှုပ်ဆောင်သွားအောင်မှလဲဆိုတာပါတီရဲ့ဒုအတွင်းရေးမှူးလည်းဖြစ်ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဆိုင်းလိတ်ကိုနမ်ဟောမ်ကနေဆက်သွယ်မေးမြန်းရမှာအခုလိုစပြောပါတယ
်2008ပေါ်ကြီးပုံဟာကျွန်တော်တို့ပါတီရဲ့မူဝါဒလမ်းစဉ်နဲ့မကိုက်ညီတဲ့ခါကျကျွန်တော်တို့အဲ့ဒါကိုဆန့်ကျင်ကြောက်ကြက်တယ်နောက်ထပ်2004ခုနှစ်မှာဆက်ခေါ်တဲ့မြို့သားညီလာခံကိုကျွန်တော်မတက်တဲ့ခါကျတော့2005မှာကျွန်တော်တောင်းဆောင်နေရိုးပုံမှန်မျိုးမျိုးတက်ပြီးတော့ဖန်စီခေါ်ဆောင်နေအဲ့ဒီချိန်မှာအပြင်မှာရှိနေတဲ့ကျွန်တော်ပါတီဝင်တွေနောက်ဆွတ်တော်ကိုယ်စားလှယ်တွေအဲ့ဒါတွေကိုပြားမျိုးမျိုးပေးရယ်ပါတက်နေနှုတ်ဆက်ခိုင်းနေပါတီဆိုင်ဘုတ်တွေကိုစစ်ချခိုင်းနေ
ဟုတ်ကဲ့ဒီအခက်ခဲတွေကြားတဲ့ကနှစ်ပေါင်း30အတွင်းမှာလူထုအတွက်ပါတွေလှုပ်ပေးနိုင်ခဲ့ပါသလဲရှင
်ပထမတစ်ချက်ကတော့ပေါင်ကော43ပင်လုံစာချုပ်ကတိကဝတ်အတိုင်းကိုတိုင်းသားတွေရဲ့ကိုယ်ပိုင်ကြံထမ်းခွင့်နဲ့ကိုယ့်ဒီမှာကိုဖန်တီးခွင့်ကိုမရရအောင်ကျွန်တော်တိုက်တွန်းဝင်မယ်2008အခြေခံဥပဒေဟာအဲ့ဒီတိုင်းသားတွေရဲ့အခွင့်အရေးတွေကိုပြည်ပင်တားဆီးတဲ့အတွက်မို့ကျွန်တော်2008ကိုလက်မခံဘူးတနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတန်းတူညီညွတ်မှုနောက်အမျိုးသားတန်းတူညီညွတ်မှုနဲ့ကိုယ်ပိုင်ကြံထမ်းခွင့်လွတ်လပ်ခွင့်ပြုစာတွေကျွန်တော်ဒီနေ့ထိမရသေးဘူးဆိုတာကျွန်တော်ပါတီတူရှိခြင်းကသက်တည်တစ်ခုဖြစ်ပါတယ်ဒါဟာကျွန်တော်တို့တန်းပြီးတိုင်းတာအကုန်လုံးအတွက်ကိုရဲရဲဝံ့ဝံ့ရက်တည်ခဲ့တဲ့သက်သေးတာကတစ်ခုလို့ကျွန်တော်ညီမထိုးပြလို့ရပါတယ
်ဒီနှစ်ပေါင်း30လုံးလုံးမှရှိတဲ့အာသာချက်တွေက
အာသာချက်ကရှမ်းအမျိုးသားရှမ်းတိုင်းသားတစ်ခုတည်းကိုဥပဒေရဲ့ပါတီခိုင်ချက်တစ်ခုကနေအခုရှမ်းပြည်တိုင်းသားအားလုံးကိုပူဇော်ပြုတဲ့နိုင်ငံရေးခိုင်ချက်တစ်ခုကိုကျွန်တော်ပြောင်းလဲလိုက်နိုင်တယ်SNLD ဆိုတာရှမ်းတိုင်းသားတစ်ခုတည်းအတွက်ကိုညီညွတ်ပြီးလုပ်ဆောင်နေတာမဟုတ်ဘူးရှမ်းပြည်တိုင်းသားအကုန်လုံးရဲ့ဒီပေါ်ပြထန်းခွင့်တွေရရှိဖို့အတွက်ရှမ်းပြည်ညီညွတ်ခွင့်တွေရဖို့အတွက်တိုက်တွန်းဝင်နေတဲ့ပါတီတစ်ခုဖြစ်ပါတယ်
ရှမ်းပြည်တန်းပေါင်းစည်းရဲ့အတွက်သွားနေတယ်ဆိုတော့လက်ရှိဖြစ်နေတဲ့မြောက်ပိုင်းလက်နက်ကင်ပြဿနာကိုရောဘယ်လိုဝိုင်းဝန်းကင်တွယ်သွားဖို့ရှိပါသလဲရှင
်။နိုင်ငံပြဿနာကိုနိုင်ငံအကြီးအကဲပြင်းထန်တဲ့အနေအထားရောက်သွားပြီဆိုလို့ရှိရင်ဒီလက်နက်ကင်ပဋိပက္ခကလည်းအလိုလိုမျိုးခြုံငင်းသွားမှာဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်။ကျွန်တော်မပြစ်မနေဆက်လုပ်မှာပြည်ရင်းရင်းကြံရေးစစ်မှန်တဲ့ဆက်ဆက်ပြည်တော်စုပေါ်ပေါက်ပြီးတော့မှတိုင်းနာတိုင်းမျိုးသားတိုင်းကတန်းနေကြီးရတဲ့စင်ကြီးတွေမရမချင်းနိုင်ငံရဲ့စော်ကြီးပုံစီကံဥပဒေအားတိုင်းနာပြည်သူလူထုတွေရဲ့လုံးရဲ့ဆန္ဒနဲ့ဆက်ညီတဲ့နေသားမျိုးရောက်တဲ့အချိန်ကိုကျွန်တော်မဆုံးမနစ်ဆက်ပြီးပြောင်းသွားမယ
်ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်ဖြူခိုင်အမ်းမြို့နယ်တပြူချိုင်ကျွန်းပြပင်လဟာချောင်းနဲ့အနီးတဝိုက်မှာတန်းနဲ့ချီတဲ့ဂုံးကောင်တွေတေဆုံးနေတာကို Facebook လူမှုကွန်ရက်မှာတင်ခဲ့တဲ့အမ်းမြို့နယ်ပိုက်လိုင်းစောင့်ကြည့်ရေးလှုပ်ရှားမှုအဖွဲ့ဥက္ကဋ္ဌကိုမျိုးလွင်ကိုအာဏာပိုင်တွေဘက်ကဆက်သွယ်ရေးဥပဒေပုံမှန်68ကကြီးနဲ့အမ်းမြို့မှာရေစခန်းမှာအမှုဖွင့်ထားပါတယ်ဒီအကြောင်းကိုတော့မောင်အေးကနေစူးစီးထားပြီးနိုင်ကိုအိမ်ကနေတင်ဆက်ပေးထားပါတယ
်ကန်းနဲ့ချီတဲ့ဂုံးတွေတိတ်ဆုံးနေတာကို Facebook လူမှုကွန်ရက်မှာတင်ခဲ့လို့အမှုဖွင့်ခံရတာနဲ့ပတ်သက်ပြီးကိုမျိုးလွင်ကခုလိုပြောပါတယ်ကူမျိုးလွင်ဟာသူ့ရဲ့ Facebook စာမျက်နှာမှာစက်တင်ဘာလ22ရက်နေ့ကသိမ်းပေါင်းများစွာသောဂုံးတွေတိတ်ဆုံးနေတဲ့ဓာတ်ပုံနဲ့မဒေးကျွန်းတဝိုက်ကစတင်ခဲ့တဲ့ရေအမဲရောင်ညဉ့်ညမ်းရေထုတွေမူလရေအရည်တွေကိုကြဆုံးစီပါတယ်ဂုံးကောက်နေတဲ့ရေလုတ်သားတွေအရည်ပြားနာများဖြစ်ပေါ်စေတယ်ဆိုပြီးရည်ထားခဲ့တာပါဒီလိုရေးလာခဲ့တဲ့အတွက်အမျိုးနယ်သူအုပ်ချုပ်ရေးမှူးကကိုမျိုးလွင်ကိုဆက်သွယ်ဥပဒေပုံမှန်68ကနဲ့အမျိုးမရဲစခန်းမှာအောက်တိုဘာလဇန်မှာတန်ချက်ဖွင့်ထားတာဖြစ်ပါတယ်ကိုမျိုးလွင်ကတော့ဥပဒေကြောင်းရာရဆက်လက်ဖြည့်ရှင်းသွားမှာဖြစ်တယ်လို့လည်းအခုလိုဆက်ပြောပါတယ်
ဒီလို
ော့ sanction ဖော်ထားတဲ့အခါမှာကျွန်တော်ဆောင်ရွက်တဲ့ပုံစံမျိုးလက်ရှိအောင်လုပ်ပါလဲကျွန်တော်ကတော့အဲ့မဲ့ဒီဥပဒေနဲ့တော့ဒီလိုပဲနေစီးပါးပြီးတော့လေဆင်းသွားလို့တော့
ခရိုင်တာဝန်ရှိသူတွေနဲ့သူဂုံးတွေတိတ်ဆုံတဲ့နေရာကိုကိုယ်တိုင်သွားရောက်ခဲ့တဲ့ကြောက်ဖူမြုပ်ကန်ဆရာထွန်းလွင်ကတရားဆွဲဆိုတာဟာအပြင်းမမဟုတ်ဘူးလို့အခုလိုပြောပါတယ်
ဒီတော့ဒီမှာဖြစ်နေတဲ့ဟာဒီလိုဒီမှာလည်းကိုတင်ပြီးပြောရဲဆိုတာကျွန်တော်ရွှေရှိလို့လုပ်တာလို့ဟောဒါကိုဒီတော့ချလာရဲဆိုတာကိုခုထုတ်တာဒီလိုပြောဆိုရမယ်လေမဟုတ်ဒီအရေးပေါက်ကြမှာပေါ့ကိုယ်ကလည်းပြောရဲဆိုတာမှန်နေဘူးဘုံဒီလေးဆိုတဲ့ဟာလည်းဒီလိုကလက်ခံထားပြီးဒီလိုလည်းအရင်ရှုံးလို့ဘုံဒီလေးဆိုတဲ့အဲ့ဟာလေးလောက်နဲ့ပြောလို့ဖြစ်ပြီးဒီတော့ဒီလိုကြာဖြစ်ပြီးတော့ပြောပြနေပြီ
ကြောက်ပြုခရံငါလုံငန်းဥစည်းဌာနပါဝင်တာဝန်ရှိသူတွေဂုံးတိတ်ဆုံးမှုဟာရေထုညဉ့်ညံ့မှုကြောင့်မဟုတ်ပဲမိုးရေများပြီးရေချိုဝင်ရောက်လာတာကြောင့်တိတ်ဆုံးနိုင်တယ်လို့အပူများပြီးတိတ်ဆုံးတာလည်းဖြစ်နိုင်ပြီးတက်တန်းကုန်ပြီးတိတ်ဆုံးတာလည်းဖြစ်နိုင်တယ်လို့ကြောက်ပြုမြို့နယ်အုပ်ချုပ်ရေးမှူးဦးရဲမြတ်သိန်းကစက်တင်ဘာလကုန်မှာပြောဆိုထားပါတယ်လွန်ခဲ့တဲ့အုတ်ဂုလစောပိုင်းကလည်းကြောက်ပြုမြို့နယ်တန်တန်မြစ်မှာရေအောင်ပြောင်းလဲမှုဖြစ်ပေါ်ပြီးနောက်အမ်းမြေပုံစတဲ့မြို့နယ်တွေကမြစ်ချောင်းတွေကိုလည်းကျင်ပြခဲ့တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပေမဲ့အစိုးရဘက်ကတော့အခုချိန်ထိပြည်သူတွေကိုရှင်းလင်းတာမျိုးမရှိသေးပါဘူ
းအခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်မျိုးချစ်ပါတီ APP ကိုဖျက်သိမ်းပြီးရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းလိုက်ပြီးဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မိုင်းရင်ဒေသဖက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA SSPP မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ရွာသားတွေရာနဲ့ချီစစ်ပီးတင်းချောင်နေကြရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။တန်ရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်သွားပါမယ်။ VOA American ကတန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့မနေ့8နာရီတနအိဇာစီစဉ်ကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်လည်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်ခင်ဗျာ။တောက်ကြနေမနက်ဖက်အစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့ကြာရှိနေတဲ့အချိန်မှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ကထင်ညာပြသွားလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်တော်စုကထင်ရှားတဲ့ဒီမိုကရက်ပါတီဝင်တွေနဲ့သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ပြောဆိုသူတွေစီပိုင်လုံးဘုံတွေပို့တဲ့သူဘယ်သူဆိုတာမကြခင်မှာဖော်ထုတ်နိုင်မယ်လို့ယုံကြည်တဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်လက်တွေကိုလည်းတာဝန်ရှိသူတွေကအပြင်းထန်ရှာဖွေနေပါတယ်နယူးယောက်မြို့ရဲကော်မရှင်နာမင်းကြီးဂျိမ်းစ်အိုနီလကဒီလိုရောက်ကိုကျူးလွန်သူတယောက်ဒါမှမဟုတ်လူအများကိုကျွန်တော်တို့ဖော်ထုတ်ဖမ်းဆီးပါမယ်လို့ကြာတာပရီနီလက်ပိုင်းကသတင်းနောက်တွေကိုပြောပါတယ်ဒီလိုလိုရမျိုးဖြစ်လာတာဟာအမေရိကန်နိုင်ငံမှာဒေါသတင်းတဲ့နိုင်ငံရေးဝန်ကြီးမျိုးရှိနေတာကြောင့်ဖြစ်တယ်လို့သုံးသပ်ပြောဆိုကြပါတယ်အဲ့လိုဝန်ကြီးမျိုးရှိလာတာဟာသတင်းမီဒီယာတွေကြောင့်ဖြစ်တယ်လို့သမ္မတထရမ့်ကပြတင်ပြောဆိုပါရယ်ရိုဟင်ဂျာကိစ္စမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အပြုသဘောဆောင်တဲ့အခမ်းအနားကနေပါဝင်တင်ပြီးဒီလိုနီးလန်းနဲ့လှုပ်ဆောင်ချက်အလုံးဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အကြားဆွေးနွေးညှိနှိုင်းတာနဲ့ပူးပေါင်းဆောင်ရွက်တာကိုအထောက်အကူဖြစ်စေတဲ့အကြောင်းဒါ့အပြင်လူခွင့်ရေးကိစ္စတွေကိုလူမျိုးရေးကောင်စီမှဆွေးနွေးတာဟာမတင်လျော်တဲ့အကြောင်းနဲ့လူခွင့်ရေးဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ကလူမျိုးရေးကောင်စီကိုတင်ပြတာဟာလည်းလူမျိုးရေးကောင်စီရဲ့လှုပ်ထုံးလုပ်နည်းနဲ့မကန့်ညီတဲ့အကြောင်းဒီဥက္ကဋ္ဌဌာနပြောခွင့်ရမျိုးသမီးဟွာချွန်ရင်ကတာတာရီနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်နိုင်ရေးအစီအစဉ်မှာအထောက်အကူပေးနိုင်ဖို့အတွက်အာဆီယံနိုင်ငံကြီးဝန်ကြီးတွေမြန်မာနိုင်ငံကိုနိုဝင်ဘာလတည်းသွားရောက်ဆွေးနွေးမယ်လို့အာဆီယံကပြောကြားထားတာနဲ့ပတ်သက်ပြီးဒုက္ခသည်တွေကိုဌာနပြန်ပို့ဖို့အချိန်မတန်သေးတဲ့အတွက်စိုးရိမ်နေကြောင်းလူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကပြောပါတယ်။မြန်မာနဲ့အိန္ဒိယနိုင်ငံတို့ကြားကုန်တွေနယ်စပ်ကိုဖျက်ပြီးပြန်လည်သွားလာခွင့်ဆိုင်ရာသဘောတူညီချက်တစ်ခုကိုလက်မှတ်ရေးထိုးပြီးကြတဲ့အခါဆိုရင်မြန်မာနိုင်ငံဘက်ကနေအိန္ဒိယနိုင်ငံဘက်ကိုဆေးသွောက်ကူတဲ့သူအရေအတွက်များလာတယ်လို့အိန္ဒိယသတင်းတပုံမှာဖော်ပြထားပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပြခဲ့တာပါ။အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လွင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးမင်္ဂလာရှိသောနေ့တည်မှာရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပြပါ
This program has come to you from the Voice of America, Washington.